Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ22ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုက်တိုမီတာ3251တို့အပြင်လိုက်လက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်ဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ဂါဇာစီးရီးယားနဲ့လေဗနွန်နယ်စပ်တွေမှာအစ္စရေးကလေယောင်ကတိုက်ခိုက်ပါတယ်။အွန်လိုင်းရာဇဝတ်ကိန်းတွေမှာခိုင်းစစ်ခံခဲ့ရတဲ့ထိုင်းနိုင်ငံသား120မြန်မာနိုင်ငံကပြန်ပို့ဖို့စီစဉ်နေပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မန့်ရင်နိုင်တဲ့သူပြောပြပေးသွားမှာပ
ါဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာသွေးလွန်တုပ်ကွေးယောဂါကူးစက်သူပေါင်းတောင်းနဲ့ချီရှိလာနေတဲ့အခြေအနေကိုလည်းသတင်းစီစဉ်နောက်ပိုင်းမှာတင်ပြဖို့ရှိပါတယ်အဲ့ဒီနောက်အစ္စရေးဟားမက်စ်ပွဲယူကရိန်းပေါ်ရုရှားကျူးကျော်စစ်စတဲ့ကမ္ဘာအရေးတွေလွှမ်းမိုးနေချိန်ကုလသမဂ္ဂမှာမြန်မာအရေးလေးပေးဆောင်ရွက်ဖို့အခြေအနေရောဘယ်လိုရှိနေပါသလဲ
ကုလသမဂ္ဂဒီလူမျိုးရေးကောင်စီဖွဲ့ပြီး73နိုင်ငံနဲ့ကျွန်တော်တို့တွေ့ပြတယ်တရုတ်နဲ့ရုရှားမပါဘူးပေါ့နော်ဆိုတော့ပြင်သစ်ကနေပြီးပြင်သစ်မစ်ရှင်ကနေပြီးတော့ဒါကိုကမကထလုပ်ပြီးတော့ကျွန်တော်တိုင်းသားဖွဲ့တွေနဲ့ဒီမှာ9ရောက်ကျွန်တော်တို့သွား
ဒါကတော့ဗြိတိန်အခြေစိုက်မြမလူခွင့်ရေးကွန်ရက်ကဦးကျော်ဝင်းက VOE ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမြမဒီမိုကရေစီရေးရာစီစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်ကပေးစာစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင
်အစ္စရေးနဲ့ဟားမတ်စစ်ပွဲဟာအရှေ့လေပိုင်းဒေသစစ်ပွဲအဖြစ်ကျယ်ပြန့်လာမှာကိုစိုးရိမ်နေချိန်မှာပဲစင်နေညကနေတနင်္ဂနွေနေ့အစောပိုင်းထိအစ္စရေးတပ်ဖွဲ့တွေကဂါဇာကမ်းမြောင်ဒေသစီးရီးယားပြင်လေဗနွန်နယ်စပ်မှာပါလေကြောင်းကတက်ခဲ့ပါတယ်ဂါဇာကမ်းမြောင်မှာအစ္စရေးရဲ့ညဘက်လေကြောင်းတက်ခဲ့မှုကြောင့်55ယောက်ထက်မနည်းသေဆုံးသွားကြောင်းဟားမတ်စစ်ပွဲကပြောပါတယ်ဒီလက်ဇမ်းမင်းကအစ္စရေးမှာလူ1400လောက်သေဆုံးခဲ့တဲ့တက်ခဲ့မှုနောက်ပိုင်းဟားမတ်စ်တွေကိုပြစ်မှတ်ထားပြီးအစ္စရေးကပုံမှန်တက်ခတ်နေတာပါစီးရီးယားနိုင်ငံမှာတော့အစ္စရေးရဲ့မစ်ဆိုင်းတုံးကြောင့်ဒမက်စကတ်မြို့တော်နဲ့မြောက်ပိုင်းအလက်ပိုမြို့တွေကလေရင်ကွင်းတွေရဲ့ပြည်လန်းတွေပျက်စီးသွားတဲ့အကြောင်းနိုင်ငံပိုင်းစာနာသတင်းကဖော်ပြပါတယ်တက်ခတ်မှုကြောင့်လေဆိပ်ဝန်ထမ်းတူသေဆုံးပြီးတူးတန်ရခဲ့ပြီးဒါလို့လေရင်ခီးစင်တွေတခြားလေဆိပ်တစ်ခုကိုပြောင်းရွှေ့ခဲ့ရတယ်လို့လည်းပြောဆိုထားပါတယ်လေဆိပ်နှစ်ခုစလုံးကိုတော့လွန်ခဲ့တဲ့နှစ်အတွင်းအစ္စရေးကအချိန်ချင်းတက်ခတ်ခဲ့တာပါအီရန်နိုင်ငံကအရှေ့လေဗန်ဒေသကလက်အောက်ခံအုပ်စုတွေကိုလက်နက်တွေမပို့နိုင်အောင်အစ္စရေးကရည်ရွယ်တက်ခတ်ပုံရတယ်လို့လည်းအစ္စရေးသတင်းစာ Times of Israel ကဖော်ပြပါတယ်ခင်ဗျာ
ယူကရိန်းရှေ့ပိုင်းကိုင်ဖ်မြို့ကစာရိုက်ခုကိုရုရှားကပစ်တဲ့မစ်ဆိုင်းဒုံးကျည်ထိမှန်ပေါက်ကွဲမှုကြောင့်လူ6ဦးသေဆုံးခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကဒီကနေ့ပြောပါတယ်ရုရှားလို့ S300 ဒုံးကျည်လို့ယူဆရပြီးအဆောက်အုံထိမှန်ပေါက်ကွဲမှုကြောင့်နောက်ထပ်လူ16ဦးဒဏ်ရာရခဲ့တယ်လို့ကိုင်ဖ်အုတ်ချုပ်ရေးမှုကလူမှုမီဒီယာမှာပြောဆိုထားပါတယ်တချိန်တည်းမှာပဲယူကရိန်းတောင်ပိုင်းခါဆွန်ဒေသမှာရုရှားဘက်ကစံချိန်တင်လေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်လွန်ခဲ့တဲ့24နာရီအတွင်းအဲ့ဒီဒေသမှာရုရှားဘက်ကလေရင်ကနေဒုံးကျည်ပေါင်း36ဆင်းနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကိုမှတ်တမ်းတင်နိုင်ခဲ့ကြောင်းယူကရိန်းစစ်တပ်တောင်ပိုင်းစစ်စင်ရေးကုတ်ကဲရေးမှုကဆိုပါတယ်ရှင်
တရုတ်နဲ့ရှီချင်းပြင်းနဲ့တွေ့ဆုံမှုအော်စတြေးလျဝန်ကြီးချုပ်ရှင်းလာတဲ့တရုတ်နိုင်ငံမှာသွားမဲ့အကြောင်းအော်စတြေးလျဆွေးရကဒီနေ့ပဲအတည်ပြုပါရယ်ကုန်သွယ်ဘက်နှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာခေါင်းဆောင်တို့တွေ့ဆုံမဲ့အစီအစဉ်ပေါ်ပေါက်လာတာပါအော်စတြေးလျထုတ်ဝိုင်းတွေပေါ်အခွန်စည်းကျမှုနဲ့ပတ်သက်လို့ကမ္ဘာကုန်သွယ်ရေးဘက်မှအငင်းပွားနေတဲ့ကိစ္စကိုတရုတ်နိုင်ငံကဆိုင်းငံ့ထားဖို့လက်ခံခဲ့ပြီးတဲ့နောက်အော်စတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်နိုဝင်ဘာလ4ရက်နေ့ကနေ9ရက်နေ့ထိသွားမဲ့ခရီးစဉ်ကိုစီစဉ်တာဖြစ်ပါတယ်။ခုခရီးစဉ်မတိုင်ခင်မှာပဲငွေငယ်ကြီးရွေးချင်းနဲ့လုတ်ခဲ့တယ်လို့အများကရှုမြင်ခဲ့ကြတဲ့တရှုံမှုဆွဆွဲချင်းနဲ့3နှစ်ကြာတရုတ်နိုင်ငံမှာဖန်စီထိန်းသိမ်းခံခဲ့ရသူအော်စတြေးလျသတင်းတောက်ချန်လေးကိုဒီလဆန်းမှာပဲတရုတ်နိုင်ငံကနေရပြန်ပို့ခဲ့တာပါ။အော်စတြေးလျဝန်ကြီးချုပ်ကတော့တည်ငြိမ်ပြီးအကျိုးရှိမဲ့ဆက်ဆံရေးထူထောင်မှုအရေးကြီးတဲ့ခြေလှမ်းဖြစ်တရုတ်နိုင်ငံကိုသွားမဲ့အကြောင်းကြေညာချက်မှာပြောဆိုထားပါတယ်။ဩစတြေးလျနိုင်ငံထုတ်ဝိုင်းတွေပါဝင်တရုတ်နိုင်ငံဈေးကွက်ထဲကိုဩစတြေးလျကုန်ပစ္စည်းတွေပြန်လည်တင်ပို့နိုင်မဲ့တိုးတက်မှုအတွက်ကြိုဆိုကြောင်းလည်းပြောဆိုခဲ့ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383နဲ့9383ဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာသာစီစဉ်တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံအခြေစိုက်အွန်လိုင်းရာဇဝတ်ဂိုင်းတွေရဲ့တားကောင်ဖြစ်ခဲ့ရတဲ့ထိုင်းနိုင်ငံသား120ကိုထိုင်းနိုင်ငံကပြန်လည်ထိုင်းနိုင်ငံကိုပြန်လည်လွှတ်ပြောင်းပေးဖို့နှစ်နိုင်ငံတာဝန်ရှိသူတွေစီစဉ်နေတဲ့အကြောင်းထိုင်းနိုင်ငံကဘန်ကောက်ပို့စင်းစာကဒီကနေ့ပဲဖော်ပြလိုက်ပါတယ်ဒီနိုင်ငံနဲ့နယ်စပ်ရှမ်းပြည်မြောက်ပိုင်းလောက်ကင်မှာအလုပ်လုပ်ဖို့ရာဇဝတ်ဂိုင်းတွေရဲ့သွေးဆောင်ဖျားယောင်းခံခဲ့ရတဲ့ထိုင်းနိုင်ငံသားအမျိုးသား90အမျိုးသမီး30ကိုဌာနေပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကချနာပထရာချောက်ကိုကူကပြီးဒီကနေ့ပဲဖော်ပြလိုက်တာပါမြန်မာနိုင်ငံဆိုင်ရာထိုင်းတမ်မကြီးကမြန်မာနိုင်ငံရဲ့ဌာနနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုဆက်သွယ်ပြီးထိုင်းနိုင်ငံသားတွေပြန်လည်လွှတ်ပြောင်းပေးစီစဉ်နေတယ်လို့လည်းပြောပါတယ်ထိုင်းနိုင်ငံသားတွေကိုလောက်ကန်ကနေခေါ်ထုတ်လာခဲ့တဲ့အကြောင်းစီရင်နေမှာပဲထိုင်းတန်ယုံကအတည်ပြုထားပြီးလေကြောင်းဒါမှမဟုတ်နယ်စပ်ကုန်းကြောင်းကနေပြန်ပို့ဖို့စီစဉ်မယ်လို့လည်းထိုင်းနိုင်ငံရဲ့ဌာနပြောခွင့်ရသူကပြောဆိုထားပါတယ်မြန်မာနိုင်ငံနယ်စပ်ဒေသတွေမှာစိုက်ဘာရာဇဝတ်ခိုင်းတွေကသွေးဆောင်ဖျားယောင်းပြီးအထမခိုင်းစီခံရတဲ့တရင်တွေမကြတဲ့ငါစကြဲကြဲပြက်ပြက်ထွက်ပေါ်လာရကဒေသတွင်းနိုင်ငံတွေပူးပေါင်းနေနေမှုတွေအွန်လိုင်းရာဇဝတ်မှုတွေနဲ့ဆက်နွယ်ပြီးမတင်ကားသူတွေကိုဖမ်းဆီးရီးယူမှုတွေလည်းလုပ်လာတာဖြစ်ပါတယ
်မုန်ကြီးနယ်ရေးမြို့နယ်မှာပြီးခဲ့တဲ့ရက်ပိုင်းတွင် NUG ဦးဆောင်တဲ့မဟာမိတ်တပ်တွေနဲ့စစ်ကောင်စီကြားအကြီးမားဆုံးတိုက်ပွဲတွေဖြစ်ခဲ့ပြီးနှစ်ဖက်ဒဏ်ရာအများပြားရခဲ့ကြပါတယ်မုန်ကြီးနယ်မှာစစ်ကောင်စီကိုတော်လှန်ခုခံနေတဲ့မဟာမိတ်တပ်တွေထဲမှာ NUG အမျိုးသားညီညွတ်ရေးအစိုးရဖွဲ့ထားတဲ့တပ် ABSDF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မတော်နဲ့ MSRF မုန်ကြီးမွန်ပြည်တော်လှန်ရေးတပ်တို့ပါဝင်ပါတယ်။အောက်တိုဘာလ20ရက်နေ့ကစစ်ကောင်စီထိန်းချုပ်ထားတဲ့ရေးတရာကြီးစစ်ဆေးရေးဂိတ်ကိုမဟာမိတ်တပ်တွေတိုက်ခိုက်ခဲ့ရတဲ့ပတ်သက်လို့ ABSDF တည်ငင်းမှုရဲဘော်သုံးလွင်ရဲဘော်သိန်းလွင်က VOA ကိုအခုလိုပြောပါတယ်ဒီသူပြောသွားတာကတော့ဒီရေးတရာကြီးစစ်စေးရေးဂိတ်ကိုမှာအပြင်းထန်တိုက်ပွဲတွေဖြစ်ခဲ့တယ်ဆိုပြီးတော့ပြောပြသွားခဲ့တာပါဒီအတံပိုင်းဆိုင်ရာဆက်ပိုင်းဆိုင်ရာချွေးရဲမှုရှိခဲ့တဲ့အတွက်လည်းတောင်းပန်ပါတယ်စစ်စေးရေးဂိတ်ရှိတဲ့ဂျုံလောင်းယွာဟောင်းနဲ့ရေးတရာကြီးအနီဖြစ်ပွားခဲ့တဲ့နှစ်ဖက်တိုက်ပွဲတွင်မှစစ်ကောင်စီဘက်ကထိခိုက်သေးဆုံးမှုများခဲ့ပြီးလက်နက်ခဲယမ်းတွေပါသိမ်းဆည်းရယူခဲ့ကြောင်းရဲဘော်သိန်းလွင်ကပြောပါရယ်စစ်ကောင်စီဘက်ကတော့ဒီတိုက်ပွဲသတင်းနဲ့ပတ်သက်လို့သတင်းထုတ်ပြန်ခြင်းမရှိသေးပါဘူးရှင
်တောင်တိုးပင်လယ်ပြင်ကပိုင်ဆံမှုတွေအငင်းပွားနေတဲ့နယ်မြေမှာဖိလစ်ပိုင်ထောက်ပို့သင်္ဘောတစ်စီးကိုတရုတ်ရဲ့သင်္ဘောတွေတားဆီးဖို့ကြိုးပမ်းရန်ကသင်္ဘောတိုက်မှုဖြစ်ပွားတဲ့အပေါ်အပြန်အလှန်ဆွဆွဲဖြစ်တည်နေပါတယ်ဒီနေ့ဖိလစ်ပိုင်ကြားအငင်းပွားရေပြင်မှာမကြသေးရင်ကစထိတ်တက်ရေဆန်မှုတွေကြုံနေတာဖြစ်ပြီးအထူးသဖြင့် Stanley ကျွန်းစုတွေကစကန်သောမတ်ရှိုးမှာတင်းမာမှုတွေပေါ်ပေါက်နေတာပါကျွန်းမော်ကဒုတိယကမ္ဘာစစ်လက်ချက်စစ်သင်္ဘောပြည့်တစ်ခုမှာစကန်ချနေကြတဲ့ဖိလစ်ပိုင်တပ်ဖွဲ့တွေကိုထောက်ပို့ထားတဲ့သင်္ဘောတွေကိုတရုတ်ကန်ဆောင်သင်္ဘောတွေကကြားဖြတ်ဟန်တားလေးရှိတဲ့အတွက်ကြောင့်ထိတ်တက်ရေဆန်မှုတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတဝန်သွေးလွန်တုပ်ကွေးရောဂါကူးစက်မှုပေါင်း2,000ကျော်အထိတိုးများလာနေပြီးတော့လူ1,000ကျော်အထိသေဆုံးခဲ့ရပြီးရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလည်းကူးစက်မှုဟာ11,000ကျော်အထိဖြစ်လာနေတဲ့အတွက်သွေးလွန်တုပ်ကွေးကူးစက်မှုအရေးပေါ်ကင်တွယ်ဖြေရှင်းကြဖို့ကုလသမဂ္ဂကတိုက်တွန်းနေပါတယ်။လူဦးရေအဆမတန်ထူထပ်ပြီးတော့တောက်သုံးရည်နဲ့တကူရည်တန်ရှင်းမှုနဲ့အားနည်းနေတဲ့အတွက်သွေးလွန်တုပ်ကွေးယောဂါကာကွယ်နိုင်ရေးဒုက္ခသည်တွေကြားမှာကျန်းမာရေးစောင့်ရှောက်မှုပညာပေးနိုင်ဖို့လည်းအရေးတကြီးလိုအပ်နေတာပါရိုဟင်ဂျာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မက်ဆုမွန်ကနေပြီးတော့တင်ဆက်မှာပါရှင
်လူဦးရေထူထပ်သိသိများပြားလွန်လာတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့2023ခုနှစ်အောက်တိုဘာလ1ရက်နေ့ကုလသမဂ္ဂရဲ့စီရင်ထုတ်ပြန်ချက်တွေအရအမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်သွေးလွန်တုပ်ကွေးကူးစက်မှုပေါင်းကတနိုင်ငံလုံးအတိုင်းအတာနဲ့26,000ကျော်ကူးစက်ခံနေရပါတယ်။သွေးလွန်တုပ်ကွေးရောဂါကြောင့်လည်းလူပေါင်း16,000ယောက်အထိအသက်ဆုံးမခဲ့ရပါတယ်။ အဲ့ဒီထဲမှာတော့လူဦးရေသိန်းနဲ့ချီပြီးတော့ခိုလုံနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းနေထဲမှာသွေးလွန်ဒုကွေးရောဂါကူးစက်မှုပေါင်းက11,900ကျော်ကူးစက်ခံနေရပါတယ်။ဒီလိုမျိုးဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာသွေးလွန်ဒုကွေးရောဂါကူးစက်နေတာကြောင့်ကျွတ်တင်ကာကွယ်နိုင်ရေးကျန်းမာရေးပညာပေးမှုတွေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကအရေးတကြီးလှုံ့ဆော်နေပေမဲ့လည်းတိမ့်နဲ့ချီတဲ့ရိုဟင်ညာတွေနေထိုင်ခိုလိုရာဒုက္ခသည်စခန်းတွေထဲမှာလူဦးရေကထူထပ်များပြားတယ်လို့ယာယီနေထိုင်ရတဲ့တဲအိမ်လေးတွေမှာလည်းအမိုးကမလုံလောက်တာချင်းလုံစကားနဲ့စောင့်ချနာမလုံလောက်တာအပါအဝင်တကိုရေတန့်ရှင်းမှုနဲ့အများပြည်သူသုံးနေရတွေမှာရေစိုးမြောင်းရေအဝင်ထွက်ပေါက်တွေမှာအမိုက်တရိုက်တွေပိတ်ဆို့နေတာကြောင့်ချင်းရင်ပေါက်ဖွားမှုနှုံကအလွန်ကိုများနေပါတယ်လို့ရိုဟင်ညာဒုက္ခသည်တွေကပြောပါတယ်ဒုက္ခသည်စခန်းတွင်သွေးလွန်ဒုကွေးကူးစက်ခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရိုဟင်ညာဒုက္ခသည်တွေကိုကျန်းမာရေးပညာပေးလုပ်ငန်းတွေမှာစေတနာဝန်ထမ်းအဖြစ်နဲ့ဆောင်ရွက်ပေးနေတဲ့ရိုဟင်ညာဒုက္ခသည်ကိုအောင်မြင်ကသူ့ရဲ့ကိုယ်တွေ့အခုလိုပြောပြပါဗျ
။သွေးလွန်ဒုကွေးရောဂါဟိုပြပွားနှုံများပွားလာတာကဒီမှာအဓိကပေါ့နော်။တန်ရှင်းရဲ့စနစ်ကလုံးဝမခုံဘူး။အဲပြီးတော့ဟိုနေရာမှာအမိုက်တွေခြံလိုက်ဒီနေရာမှာအမိုက်တွေခြံလိုက်အဲ့လိုပါပဲ။အဲပြီးတော့ဟိုအခွန်တွေပေါ့နော်။ plastic ဘူးတွေပြီးတော့အခွန်တွေဓာတ်တွေကလည်းဒီမှာဟိုနေရာမှာခြံလိုက်ဒီနေရာမှာခြံလိုက်အဲ့လိုပဲရှိတယ်။အဲ့ဒီလိုအချမ်းနယ်မှာဟိုမိုးရွာမယ်ဆိုလို့ဆိုရင်ရေတွေကအဲ့ဒီထဲမှာပဲထူလုံပြီးတော့ခြံခဲ့တာရှိတယ်။ဟိုအဲ့ဒီရေသွားရေလာမြောင်းတွေကလည်းဟိုရေတွေအပြတ်ပိုင်ပေါ့နော်။ပြစ်သွားလည်းမရဘူး။ဟိုနေရာမှာထူလိုက်ဒီနေရာမှာထူလိုက်အဲ့လိုပဲရှိတယ်။အဲပြီးတော့ဟိုအဲ့ရရှင်တောင်လက်ဒီမှာမလွန်လို့ဘူး။ပြီးတော့တန်ရှင်းရပိုင်းမှာလည်းလုံးဝမခုံဘူး။အဲဒါကြောင့်မလို့ဒူးလုံတောက်ခွေရောက်ကကပြပွားနှုံးအပူပြီးတော့မြားလာခဲ့တာပါ။
လွန်ခဲ့တဲ့နှစ်တွေနဲ့ရှင်ရင်သွေးလွန်ဒုကွေးကူးစက်မှုနှုန်းကအမြင့်မားဆုံးဖြစ်လာနေတဲ့အနေအထားဖြစ်နေတာပါ။စခန်းတွင်တန့်ရှင်းမှုကအတော်လေးကိုဆူဆူဝါးဝါးဖြစ်နေတဲ့အတွက်အရေးပြားယောဂါတွေပါခံစားနေကြရတယ်လို့ရိုဟင်ဂျာဒုက္ခသည်စခန်းကြီးဦးကျော်မြင့်ကလည်းပြောပါတယ
်။ကျွန်တော်ကိုလိုနယ်တိုင်းကခေါင်းဆော့စာရိုဟင်ဂျာဒုက္ခသည်စခန်းပေါင်းအလုံးနိုင်ဒင်ဂိုသွေးလွန်ဒုကွေးယောဂါကူးစက်ကျင်းနာနေတာကိုတွေ့မြင်ရပါတယ်။လွန်ခဲ့တဲ့ချောင်းနေနဲ့နိုင်ရှင်ချိမဲ့ဆိုရင်ဒီနေ့ကအစောဝါဆုံးရှိပေါ်ကိုဆဲနေပါတယ်။ကလေးလူကြီးမရွေးကိုဆဲပြန်ခံရပြီးဒေဆုံမျိုးလည်းမြတ်ဖြာရှိခဲ့ပါတယ်ခင်ဗျာ။ဒါတော့မကဘူးစကန်အလုံးမှာလူကြီး60ရက်ခန့်လုံးနေတာအရေးပြားရောက်ကကိုဆဲမှုလည်းအများပြားရှိခဲ့ပါတယ်။ဒီအထွေလည်းလူရရတော်တော်ဒုက္ခတွေခံစားနေရတာဒီအပေါ်မှာကျွန်တော်တို့ရိုဟင်ဂျာဒုက္ခသည်များနေနဲ့အတူဆွေရင်မတင်ချင်ပါကြောင
်းအခုလိုမျိုးသွေးလွန်တုပ်ကွေးယောဂါကူးစက်သူတွေထောင်နဲ့ချီများပြားလွန်းလာတဲ့အတွက်ကျန်းမာရေးဆောင်ရှောက်မှုတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဆေးဦးဆေးခန်းတွေမှာလည်းဆေးဝါးနဲ့ကျန်းမာရေးဝန်ထမ်းမလုံလောက်မှုတွေအရေးပေါ်ကုသနိုင်ရေးအခက်တွေနေကြပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေကျန်းမာရေးဆောင်ရှောက်မှုအခြေအနေနဲ့ပတ်သက်ပြီးလည်းကိုအောင်မြင်ကအခုလိုရှင်းပြပါတယ်
ကူးလွန်တုတ်ခွေယောဂါပြပွားပြီးတော့ကျွန်တော်တို့ဒီမှာ NGO အရင်ကြီးပကဟိုဆွန်ရွေးပင်းနေတဲ့ဟိုအခြေခံချမ်းမာရေးစေခင်းတွေပေါ့နော်ဒီမှာလည်းဟိုစေကူကိုတော့ရင်ဟိုဒါတန်တရားနေပေါ့နော်ပြီးတော့ဟိုဆရာဝန်တွေကစစ်စစ်ပြီးတော့ဟို positive ရမယ်ဆိုလို့ဆိုရင်လည်းဟိုအစားကတော့ကျွန်တော်တို့စေကူတာမှုပုံမှန်ရတယ်နောက်ပိုင်းကျတော့အဲတချို့ဆိုရင်တော့ကျွန်တော်တို့ cost bazaar ကိုဒီမှာအဓိကချဲ့ခံချက်မရေးကနေရှမ်းမရေးစဲခံတွေကနေ cost bazaar ဟိုစေယုံကြီးကိုလွှဲပေးတာရှိတယ်ဒါလည်း NGO ရေးလောက်ပေါ့နော်သူတို့လွှဲပေးတာရှင်မှလည်းဒီမှာဟိုကိုဝင်ဆောင်အမြဲတမ်းပါဝင်ပေါ့နော်အဲကိုရှာဆက်ဆံခံရတာရှိတယ်ဥပမာပြင်သူတို့ကိုအဲ့ဒီမှာစဲယုံမှာထားပြီးတော့စေကူနေတယ်စေကူနေတဲ့ရှင်မသူတို့အရှင်မပြေးခင်ပေါ့နော်အရှင်မပြေးခင်သူတို့မောင်းထုတ်ခံရတာတော့ရှိတယ်ဒါတန်တော်မှာတတ်တဲ့အထောက်အထားတွေလည်းရှိတယ်ပြီးတော့ဒီမှာဟိုစကန်တိုင်းမှာပေါ့နော်ဒီမှာ NGO ရဲ့ဟိုစေကင်းတွေမှာလည်းဟိုတွားပြတဲ့ရှင်မကိုရှာဆက်ဆံခံရတာတို့ညင်းပေးခံရတာတို့ဒါမျိုးလည်းရှိတယ်ဒါကလည်းတန်တော်မှာတတ်တဲ့တတကအများကြီးပဲဒီမှာအထောက်အထားနဲ့လည်းရှိတယ်အဲဒါကြောင့်မလို့ဒီဟာကိုကျန်တို့ဟိုသွေးလွန်တုတ်ခွေးယောဂါကိုကျန်တို့ကအရှင်မီကာကွယ်နိုင်အောင်ပေါ့နော်။ဒါနိုင်ငံတကာရောဟိုဘင်္ဂလားဒေ့ရှ်အစိုးရရောဟိုပူးပေါင်းပြီးတော့ပေါ့နော်။ဒါကိုဟ ဟိုစနစ်တကြပေါ့နော်ဟိုပြည်ပမှုရှော့သွားအောင်ဒါဆွန်ရွေးပေးဖို့တော့လူပါတယ
်ဘင်္ဂလားဒေ့ရှ်မှာမဟုတ်တော့မိုးတဲထန်စွာရွာသွန်းတာအပူချိန်အလွန်မြင့်မာတာနောက်ဆိုထိုင်းမှုပမာဏများပြားတဲ့အချက်တွေကိုပေါင်းဆက်ရကနေချင်းပေါက်ဖွားမှုနှုံမြင့်မာလာတဲ့အတွက်ချင်းကနေတဆင့်ကူးဆက်တဲ့သွေးလွန်တုပ်ကွေးရောဂါဟာဖြစ်ပွားမှုနှုံမြင့်တက်လာတာလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအစိုးရခန်းစားထုတ်ပြန်ဖော်ပြပါတယ်မနေ့2022ခုနှစ်တုန်းကတော့ဘင်္ဂလားဒေ့ရှ်မှာသွေးလွန်တုပ်ကွေးရောဂါကူးစက်သူက 6,200 ကျော်ရှိခဲ့ပါတယ်။သေဆုံးသူကတော့282ဦးရှိခဲ့ပါတယ်။ဒီနှစ်မှာတော့သွေးလွန်တုပ်ကွေးရောဂါကူးစက်သူ 2,000 ကျော်နဲ့သေဆုံးသူအရေအတွက်က 1,000 ကျော်ရှိနေတာကြောင့်မို့လို့အလွန်စိုးရိမ်ရတဲ့အနေအထားဖြစ်နေပါတယ်ဆိုပြီးကုလသမဂ္ဂကလည်းသတိပေးထားပါတယ်။ဒါ့အပြင်တကယ်တမ်းရောဂါပိုကူးစက်ခံရတဲ့သေဆုံးသူအရေအတွက်ကဒီထက်မကပိုများနိုင်တယ်လို့လည်းသူတေတီတွေနဲ့လူလူကျမ်းမာရေးအရာရှိတွေကပြောပါတယ်ရှင
်ရိုဟင်ဂျာဒုက္ခသည်တွေကိုဆက်သွယ်မေးမြန်းထားတဲ့မက်ဆုမွန်ကတင်ပြခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီရှင်နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြီးခဲ့တဲ့သတင်းပတ်တွေအတွင်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့မြန်မာနိုင်ငံလူနည်းစုအခြေပြုလူမှုအဖွဲ့အစည်းတွေတွေ့ဆုံခဲ့ကြပါတယ်အစ္စရေးဟာမက်စစ်ပွဲယူကရိန်းပေါ်ရုရှားကျူးကျော်စစ်စတဲ့ကမ္ဘာအရေးတွေကုလသမဂ္ဂမှာလွှမ်းမိုးနေချိန်ဆေးရနာတင်ထားတဲ့မြန်မာအရေးအလေးပေးဆောင်ရွက်ဖို့အခြေအနေဘယ်လိုရှိနေသလဲလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံခဲ့တဲ့အထဲမှာပါဝင်ခဲ့တဲ့ဗြိတိန်အခြေစိုက်မြန်မာလူခွင့်ရေးကွန်ရက် DRN ရဲ့အမှုဆောင်ညွှန်ကြားမှုဥကြောင်းဝင်းကို VOA Studio ကိုဖိတ်ခေါ်မေးမြန်းထားပါတယ်ရှင်
လာပါရှင်အခု VOA Studio ရဲ့ကိုဖိတ်ခေါ်ထားသူကတော့မြန်မာနိုင်ငံခြေဆိုင်မြန်မာနိုင်ငံလုံးဆိုင်ရာလူခွင့်ရေးများဒီကိုရက်ပေါ့လေကိုရက်ဒီအမှုဆောင်ညွှန်ကြားမှုလည်းဖြစ်တယ်နောက်တစ်ခါမြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်းပင်ခံကော်မတီရဲ့ပြောရေးဆိုခွင့်လည်းဖြစ်တဲ့ဦးကျော်ဝင်းလည်းဖြစ်ပါတယ်ရှင့်အဲ့တော့ဟုတ်ကဲ့မင်္ဂလာပါဦးကျော်ဝင်းကြီး
မင်္ဂလာပါဘာ
ဟုတ်ကဲ့ဦးကျော်ဝင်းကအခုဒီနယူးယောက်မှာရှိတဲ့ကုလသမဂ္ဂဌာနချုပ်ကိုလာရောက်ပြီးတော့ဒီမြမအရေးပေါ့နော်ဟိုဆွေးနွေးတယ်ဒီတန်တမန်နေနဲ့တွေ့ဆုံတယ်ဆိုတဲ့ခါကျတော့ဒါပေမဲ့တိုက်တိုက်ဆိုင်ဆိုင်အခုဒီ Israel Hamas စစ်ပွဲကလည်းအချိန်ရုတ်တရက်ပေါ့နော်ပြင်းထန်ဖြစ်ပေါ်လာတဲ့ခါကျတော့အခုမြမအရေးပေါ့နော်အဲ့ဒီကုလသမဂ္ဂမှာဟိုဆောင်ရွက်မှုတွေကဘယ်လိုအနေထားရှိလဲရှင်
နိုင်ငံတကာဆက်ဆံရေးမှာတော့တခုသတိထားဖို့လိုတာပါလဲဆိုတော့ဒီတိုင်းတကဘာလုံးမှာဒီအခြေအနေတွေအများအပြားလဲဖြစ်တယ်ပေါ့နော်ဆိုတော့ဒီနိုင်ငံတကာကော်မတီလူတိုင်ဝမ်ရဲ့ဒီအခြေအနေအကြောင်းရတော့ကိစ္စတစ်ခုမှာအာယုံစူးစမ်းမှုဆိုတာက very short span ပေါ့ချိန်တူတောင်းတယ်ဘာမဆိုချက်ချင်းပြောင်းလဲသွားနိုင်တယ်ဥပမာမြန်မာအရေးဖြစ်တယ်မြန်မာအရေးဖြစ်တော့အာဖဂန်အရေးဖြစ်လာတယ်အာဖဂန်အရေးဖြစ်တော့ယူကရိန်းဖြစ်လာတယ်ယူကရိန်းဖြစ်တော့ဟာမတ်ဟိုပါလက်စတိုင်းပဲပါလက်စတိုင်းနောက်အရေးတွေလာနေဦးမှာပဲဆိုတော့ကျွန်တော်တို့လှုပ်တင်တာကတော့ကျွန်တော်တို့တက်နိုင်တဲ့လောက်ကြိုးစားပြီးတော့ဒီကိစ္စကိုတွန်းနေရမှာပဲနိုင်ငံတကာ level မှာပေါ့နော်ဒါလက်တွဲပြီးအားလုံးလှုပ်လို့ရမှာပေါ့နော်ဒါကျွန်တော်ခုမြင်တာကတော့ဒီကုလသမဂ္ဂဒီလူညွင့်ကောင်စီဖွဲ့ပင်73နိုင်ငံနဲ့ကျွန်တော်တို့တွေ့ပြတယ်တရုတ်နဲ့ရုရှားမပါဘူးပေါ့နော်ဆိုတော့ပြင်သစ်ကနေပြီးပြင်သစ် mission ကနေပြီးတော့ဒါကိုကမခတာလှုပ်ပြီးတော့ကျွန်တော်တိုင်းသားဖွဲ့တွေနဲ့ဒီမှာ9ယောက်ကျွန်တော်တို့သွားတွေ့တယ်ပေါ့နော်ရိုဟင်ဂျာပါတယ်ကချင်ကရင်ချင်းအလို့ကျွန်တော်တို့ပါကြတယ်ပေါ့နော်နောက်ဒီမှာဟိုကကျွန်တော်မြန်မာမွတ်စလင်ဘက်ကနေပြီးတော့ပါတယ်ပေါ့9ဘွဲအနေကျွန်တော်သွားတွေ့တယ်တတွေ့တဲ့အချိန်မှာကျွန်တော်တို့ရဲ့ဒီအရေးကြီးတဲ့ကိစ္စတွေကျွန်တော်တင်ပြတာပေါ့။ဥပမာလူဟိုလေရင်ပုံးကျဲပြီးလူတွေတပ်ဖြတ်နေတဲ့ကိစ္စတွေနိုင်ငံတကာကအရေးယူမှုနှေးကွေးနေတာတွေပေါ့နော်။နောက်ပြီးကြတော့ဒီတခြားအကြောင်းအရာတွေဒီနိုင်ငံကဆက်ဆိုင်နေပတ်သက်တဲ့ကျွန်တော်တို့ဘက်ကတောင်းဆိုခြင်းတွေဟာလေသူတို့ဘက်ကမေးမြန်းတာတွေလည်းရှိကြတယ်ပေါ့။
အဲ့တော့ဒီလုံခြုံရေးကောင်စီကတကယ်ဟိုပေါ့နော်အရေးပါတဲ့နိုင်ငံတွေနဲ့လည်းတွေ့ဆုံခဲ့တဲ့ခါကျတော့အဲ့ရနဲ့ရလက်ကိုရောမြမအရေးမှာသူတို့တကယ်ပဲအခုကနိုင်ငံတကာမှာဒီထက်ကမ္ဘာအရေးမှာထိတ်တန့်ရောက်နေတဲ့ဟိုကိစ္စတွေကလည်းရှိနေရပေါ့နော်အခုပြောသားယူကရိန်းနောက်ဆိုအခုဆိုရင် Israel Hamas ဆိုတော့မြမအရေးကိုပဲလုံခြုံရေးကောင်စီကတကယ်တမ်းကင်တွယ်နိုင်မဲ့အခြေအနေရောဘယ်လိုရှိလဲ
အဲဒီလိုတော့ကျွန်တော်တို့မြင်နေတဲ့နေသားရထီထီရဲ့ကင်တွယ်နိုင်မှုဆိုတဲ့နေရာမှာကကျွန်တော်တို့အတိုင်းအတာတစ်ခုထိလောက်ပဲနိုင်ငံတကာကိုအားကိုးလို့ရတယ်တကယ်လို့လို့အမှကျွန်တော်တို့ခုတိုင်လို့လို့ရမှာဆိုတော့နိုင်ငံတကာကလည်းဟိုကျွန်တော်တို့ခီးပေါက်တဲ့ပုံမှာအနေသားတစ်ခုလောက်ပဲသူတို့တွန်းပေးနိုင်တဲ့အနေသားကျွန်တော်မြင်နေပေါ့နော်ဒါကဘယ်သူမဆိုဘယ်နိုင်ငံမဆိုဒီစနစ်ကြီးပဲသွားကြတာများပါတယ်အဲတခုခုပါကျွန်တော်တွေ့ရလဲဆိုတော့မကြခင်အမေရိကန်အစိုးရကနေပြီးတော့ဒီလက်နက်ပိတ်လက်နက်ရောင်းဝယ်မှုလုံးလုံးလည်းပိတ်ဆို့ဖို့အတွက်အဲမြန်မာပြည်ကိုပိတ်ဆို့ဖို့အတွက်သူမကြခင် resolution တခုတင်သွင်းမယ်လို့ကျွန်တော်တို့သိရတယ်ပေါ့နော် ဆိုတော့အကြိမ်အဲ့လို resolution တင်သွင်းပြီဆိုရင်ကျွန်တော်တို့သိရတာကဒါရရှားတို့တရုတ်တို့ကဗီဒီယိုသုံးနိုင်နေပေါ့အဲ2001ခရဲကဒီမှာတခုသတိထားဖို့လိုတာ2022ခရဲကနေပြီးတော့အမ် UN မှာ assist ဥပဒေတခုသူတို့ရှင်းသုံးလာတယ်ဘာလဲဆိုတော့ဒီဟာနိုင်ငံတကာနိုင်ငံအကြိမ်ဗီဒီယိုအသုံးပြုမယ်ဆိုရင်အဲ့ဒီနိုင်ငံကကျန်တဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့ debate လုပ်ရလိမ့်မယ်သုံးပြီးွားရင်ပေါ့ဗီဒီယိုလုပ်ပြီးွားရင်ဒါကိုဟိုပြန်ဖြည့်ရှင်းရမယ်ပေါ့ debate လုပ်ရမယ်ပေါ့နော်ပြန်ပြီးတော့UNG မှာပေါ့ UN General Assembly မှာပြန်ပြီးတော့ဒီကိစ္စကိုသူတို့တင်သွင်းပြီးတော့ debate လုပ်ရမယ်ဆိုပြီးတော့ရှိထားတယ်ဆိုတော့အကြိမ်ရုရှားတို့တရုတ်တို့ကဒီလိုမြန်မာပြည်မှာလူစုလိုက်ပြုံလဲတက်ဖြတ်နေတဲ့အဲကိစ္စတွေကိုတားမြစ်မယ်အကေဗီဒီယိုသုံးမယ်ဆိုရင်ဒီဟာရဲ့တံပြန်မှုဆိုတာလည်းရှိလိမ့်မယ်အရင်လိုမျိုးဒီတိုင်းတော့မပြီးသွားဘူးပေါ့နော်ဆိုတော့သူတို့ရဲ့နိုင်ငံကဆက်ဆံရေးမှလည်းဒါတွေအခက်အခဲလာဖြစ်နိုင်တယ်။နောက်သူတို့ကိုယ်တိုင်ရင်ဆိုင်နေတဲ့ကိစ္စတွေမှလည်းဒါတွေအတားဆီးလာဖြစ်နိုင်တယ်။ဒါကြောင့်မလို့ဒီလိုမျိုးဟိုကျွန်တော်တို့ဘာပြောလဲဆိုတော့ a video resolution is better than weak resolution ပေါ့video သုံးပြီးပယ်ခံလိုက်ရတဲ့ resolution ဟာအားနဲ့တဲ့ resolution နဲ့ဆိုင်တော့ပိုပြီးကောင်းတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်
โอเคအဲ့တော့ဒီမြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ရွေးချယ်မယ့်ကိစ္စအပိုင်းမှာကြတော့ဒီတတ်မှတ်ကြီးဦးကျော်မိုးထွန်းကိုဆက်ပြီးတော့ထားမလားဒါမှမဟုတ်ရင်ဟိုဒီကိုယ်စားလှယ်ရွေးချယ်ရေးကိစ္စကိုဘယ်လိုကြားခဲ့ရလဲ
ကျွန်တော်တို့မြင်သလောက်ကတော့တတ်မှတ်ကြီးဟိုဦးကျော်မိုးထွန်းကိုဆက်ပြီးတော့ခားမယ်လို့ကျွန်တော်တို့သိရတယ်เนาะကျွန်တော်တို့ဦးကျော်မိုးထွန်းလည်းကျွန်တော်တွေ့ပြခဲ့တယ်အဲဦးကျော်မိုးထွန်းနဲ့ကျွန်တော်တွေ့ရတဲ့ယူဆက်ကလည်းဒီကျွန်တော်တို့ဒီမီတင်တွေလုပ်တော့မယ်ဆိုတော့သူ့ဘက်ကနေပြီးတော့လည်းဘာတွေဖြစ်စီခြင်းလဲဘာတွေပြောစီခြင်းလဲပေါ့နော်ကျွန်တော်သူရဲ့လမ်းညွှန်မှုတချို့လည်းကျွန်တော်တို့ယူကြတယ်ပေါ့။နောက်သူနဲ့လည်းကျွန်တော်အပြန်အလှန်ဆွေးနွေးမှုတွေရှိပါတယ်။ဆိုတော့ဒီမှာဒီဟာတော့ကျွန်တော်တိုင်းပြည်အရေးကျွန်တော်လုံးလုံးနေတဲ့ပုံမှာအားလုံးလက်တွဲပြီးအလုပ်လုပ်ရမယ်လို့ကျွန်တော်တို့ညှိနေလဲပေါ့နော်။အမ်သူရဲ့အနေထားက credibility က credential ကတော့ရှိနေဦးမယ်လို့ကျွန်တော်မြင်တယ်။အမ်ကုလသမဂ္ဂရဲ့အနေထားနေပြီးတော့ဒီစစ်တပ်ရဲ့တောင်းဆိုလာဟိုတင်းလာတဲ့ဒီကိုယ်စားလှယ်လောင်းတွေလည်းပယ်လိုက်တာတော့ကျွန်တော်သိရတယ်ပေါ့နော်။ဆိုတော့ဒီပုံစံနဲ့အနေထားမြင်ရတော့ဟိုသူဆက်ရှိဦးမယ်လို့ကျွန်တော်မြင်ပါတယ်။
သူတို့ဒီစစ်ကောင်စီဘက်ကတင်ပြထားတဲ့တင်သွင်းထားတဲ့ကိုစလေကိုတော့ပယ်လိုက်တယ်ဆိုတော့ဟာရောတေချာတိခဲ့ရလား
ဟုတ်အဲ့ဒီဟာလည်းကျွန်တော်တို့ဒီလိုဒီပိုင်းစားတော့ကြားထားတယ်ပေါ့နော်ဒါပေမဲ့တေချာတော့ဒီကိစ္စကိုကျွန်တော်တို့ဟိုထဲထဲဝင်းဝင်းမဆွေးနွေးဖြစ်ဘူးဆိုတာလည်းတစ်ဖက်ကလည်းဒီဟာကိုသိပြီးတော့ဇောင်းပေးပြီးမေးလာတာမရှိဘူး။နောက်ကျွန်တော်တို့လည်းအနေထားတစ်ခုရဒါသိနေပြီဒီဟာဆက်သွားမယ်အနေထားရှိတယ်ဆိုတော့သိ hot topic တော့မဖြစ်သွားဘူးပေါ့နော်။ဒါကလည်းဟိုရှင်းပြရင်ဒါကျွန်တော်တို့စိတ်ချမ်းသာစရာတစ်ခုပေါ့ဗာလဲဆိုတော့ဥကြုံမထွန်းအနေနဲ့ဒီနယူးယောက်မှာတော်တော်လေးကိုနိုင်ငံတကာဆက်ဆံရေးမှာထဲထဲပုံမှန်သူလှုပ်လှုပ်နိုင်တာကျွန်တော်တွေ့တယ်ပေါ့နော်။ဟိုပို့ပြီးတော့နိုင်ငံတကာကိုသူစီးအောင်နိုင်တဲ့အနေအထားတစ်ခုကျွန်တော်တို့တွေ့တယ်ပေါ့။အဲနောက်တစ်ခုကဒီနေရာမှာကျွန်တော်တို့ဦးဆောင်ပေးဖို့လိုအပ်တာပါလဲဆိုတော့မြေပြင်မှာခံစားနေရတဲ့ကျွန်တော်တို့ပြည်သူတွေပေါ့နေ့စဉ်နဲ့မြတ်အသက်ခံနေရတဲ့အပြစ်မဲ့ပြည်သူတွေသူတို့ဘလို့အကာအကွယ်ပေးနိုင်မလဲ။ဒါတွေနဲ့ပတ်သက်လို့ဘာလို့နောက်ဆုံးကျွန်တော်တို့ဟိုတချို့တွေဆိုရင်ပြောကြတော့ဒါကဘာမှဖြစ်လာမှာမဟုတ်ဘူးဆိုပေမဲ့လည်းကျွန်တော်တို့တွန်းအားမဲ့အလောက်ကကျွန်တော်တို့လို့ရလက်ကိုကျွန်တော်တို့ကရလက်ကဟိုမသေးကြပါဘူးဆိုပြီးကျွန်တော်ထိုင်နေလို့မရအောင်ကျွန်တော်တို့ကအစွမ်းကုန်စူးစမ်းရမယ်ဒီဟာကို
ဟုတ်ဒါပေမဲ့တစ်ဖက်မှာကျတော့အခုဆိုရင်မကြသေးခင်ကပဲဟိုကချင်နဲ့တရုတ်နယ်စပ်မှာပေါ့နော်စစ်ကောင်စီကနေပြီးတော့ဘုံကျဲတိုက်ခိုက်သွားတယ်ဆိုပြီးတော့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းဟိုပြောဆိုထားတဲ့ပြင်ဒါဟိုစစ်ရာဇဝတ်ကိုကျူးလွန်နေဆိုတာပေါ့နော်ဒါသူတို့လည်းထောက်ပြထားတယ်ဆိုတော့အခုချိန်ထိကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ရင်ဟိုဟိုဟာပေါ့နော်ဟိုကောင်းမလုံနိုင်ဘူးထိရောက်အောင်မလုံနိုင်ဘူးဆိုတာတို့လည်းဟိုတတ်မှတ်ကြီးဥတော်မိုးထွန်းကိုယ်တိုင်လည်းထောက်ပြတော့အခုလိုဒီလူနည်းစုအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေနဲ့ဒီကုလသမဂ္ဂကအရေးပါတဲ့နိုင်ငံတွေတွေ့တဲ့အခါမှာတို့အဲ့ဒီလိုပေါ့ကုလသမဂ္ဂကမြန်မာနိုင်ငံအရေးထိထိရောက်မဆောင်ရွက်နိုင်တဲ့ပေါ့တို့ဘလို့တုံ့ပြန်ပြောဆိုလဲ
ဥမာဒါပြီးခဲ့တဲ့ရက်ကပဲ UK mission နဲ့နေပြီးတော့ဒီဘုံကျဲလိုက်တဲ့ဟာကိုဒီသက်ဖြတ်လိုက်တဲ့ဟာတွေကိုကန့်ကွက်ဖို့တွရှုံချဖို့အတွက်အစာထုတ်ဖို့အတွက်တို့ပြင်ဆင်နေပေါ့နော်အဲ့ဒီစာထုတ်ဖို့ပြင်ဆင်တဲ့ဟာကိုရုရှားနဲ့တရုတ်ကအပြီးပယ်ချလိုက်တယ်ဒါတွေတို့ပေးမလို့ဘူးပေါ့ဆိုတော့ဘာဖြစ်သွားလဲဆိုတော့ဒီလိုဒီလောက်ရောင်တင်းတင်းမြင်နေရတဲ့တပ်ဖြတ်မှုကိုတော့မှရုရှားနဲ့တရုတ်ကဗီဒီယိုသုံးတယ်တို့ဗီဒီယိုသုံးတယ်ဆိုတော့မဟုတ်ဘူးဘယ်လိုပြောလဲတို့ဒါကိုလက်မခံဘူးဆိုတဲ့ပုံစံနဲ့ဟိုလူချင်းကောင်စီဘက်ကနေပြီးတော့ဒါကိုပယ်ချလိုက်တယ်ပေါ့နော်ဆိုတော့အခုကျွန်တော်တို့အကြံပြုတာလည်းဘယ်လိုလဲဆိုဒီလိုအတားဆီးတာဖြစ်နေမယ်ဆိုရင်ဒါဟိုကျွန်တော်မြန်မာအရေးကဟိုလူတွေကတေးကြည်ပြီးတော့ဘာမှရလက်ဖြစ်လာမှာမဟုတ်ဘူးအဲ့လိုမျိုးဖြစ်နေမှာပေါ့နော်ဆိုတော့ဒါကိုဘယ်လို bypass လုပ်နိုင်မလဲဆိုတော့တွေးခေါ်တယ်ကျွန်တော်တို့စဉ်းစားပေးလာတယ်ဘယ်လိုနည်းနဲ့ကျွန်တော်တို့ဒီဟာတွေကိုကျော်လွှားမလဲပေါ့ဆိုတော့နိုင်ငံတကာတိုင်ဒီမှာကျွန်တော်တို့တွေ့တာကနိုင်ငံတနိုင်ငံချင်းစီအနေနဲ့လုပ်နိုင်တာတွေလည်းအများကြီးရှိတယ်လူသားချင်းဆိုင်ရာကူညီပေးတာတို့နောက်ဒီမဲခွဲဆုံးဖြတ်တဲ့နေရာမှာကူညီပေးတာတို့ support လုပ်တာတို့အများကြီးနောက်ထပ်ဟိုအကြောင်းအရာတွေဒီမှာကျွန်တော်တို့ကူညီပေးနိုင်တဲ့ဟာတွေတွေ့တယ်ပေါ့နော်ဆိုတော့ဒါတွေလည်းကျွန်တော်တို့ဇောင်းပေးပြီးထိုက်တွန်းတာရှိပါတယ်
အဲ့တော့အခုဒီဗြိတိန်နိုင်ငံနဲ့ပတ်သက်ရင်မေးချင်တာကကြတော့ဒီဗြိတိန်အစိုးရကဒီရိုဟင်ဂျာတွေအရေးသူတို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုသူတို့ short ချလိုက်တယ်လေ80ရာခိုင်နှုန်းလောက်လားမသိသူတို့ short ချလိုက်တယ်အရှိန်ပေါ့နော်အခုဒီဗြိတိန်အစိုးရဘက်ကရောမြန်မာအရေးနဲ့ပတ်သက်ရင်ဒီရိုဟင်ဂျာတွေအတွက်ပါပေါ့နော်သူတို့ရဲ့ယက်တီချက်ကဟိုအားရဖို့ရှိလားရှင်ဘယ်လိုမြင်လဲ
ဟိုသူတို့အားရလို့ရှိပါတယ်ဒါကတော့ဟိုနိုင်ငံရေးရသူစီးပွားရေးရသူနိုင်ငံရေးဟိုအနေထားရတခုချို့ဖြတ်တောက်လိုက်တာတွေရှိတယ်လို့ကျွန်တော်တို့သိတယ်ဒါပေမဲ့လည်းအခုကျွန်တော်တို့တောက်လျှောက်ဒီ UK အခြေစိုက်လူခွင့်ဖွဲ့စည်းတွေကောနောက်ဒီရိုဟင်ဂျာဖွဲ့စည်းတွေကောနောက်ဒီဘယ်လိုခေါ်လဲလွတ်တော်အမတ်တရားပေါ့နော်အစိုးရကိုတောက်လျှောက်တိုက်တွန်းနေတာတွေရှိပါတယ်ဆိုတော့ဒီအင်္ဂါနေ့မှာပဲပတ်စံနောက်ထပ် 4.5 billion million ဟိုတန်းလေးသမား5တန်းပေါင်ပေါ့နော် US dollar ဆို5တန်းမှ5တန်းထပ်ပေးမယ်ဆိုတော့အကြေညာချက်လည်းသူတို့ထွက်လာမယ်လို့ကျွန်တော်ထင်တယ်ဒီဟာကတော့ဟိုကုလသမဂ္ဂ sorry ဒီပါလီမန်ထဲမှာအထက်လွှတ်တော်မှာအောက်လွှတ်တော်မှာကျွန်တော်တို့ဘက်ကကိုယ့်ရဲ့တက်နိုင်တဲ့လောက်နှိစက်ရအလုံးကိုကျွန်တော်အကြံပေးပြီးတိုက်တွန်းတာတွေတော့ရှိပါတယ
်ဟုတ်ကဲ့အဲ့တော့အခုဒီဟိုကမ္ဘာအရေးမှာပေါ့နော်ထိတ်တန်းရောက်နေတဲ့ဒီ Israel Hamas ဖြစ်လာတဲ့စစ်ပွဲပေါ့နော်အခုဒါပြီးခဲ့တဲ့စနေနေ့ကစပြီးတော့ဖြစ်လာတဲ့အချိန်မှာအခုမြန်မာနိုင်ငံမှာရှိနေတဲ့ဒီမွတ်စလင်တို့နောက်တစ်ခါကျတော့ဟို Jewish တို့ပေါ့နော်ဒီလိုလူမျိုးစုတွေအပေါ်မှာရောဒီ Israel Hamas စစ်ပွဲဟာရိုက်ခတ်မှုတွေရှိလားရှင
် ဒီအားနဲ့ပြောရမယ်ဆိုတော့ကျွန်တော်နည်းနည်းလေးဟို personal ကိစ္စကျွန်တော်ရှင်းပြခြင်းနဲ့ကျွန်တော်အိမ်တော်ဖေးမှာဂျူးဖေးအောင်ရှိတယ်ပေါ့နော်ဆိုတော့ဒါဥမာကျွန်တော်တခုပြတဲ့စဉ်းစားလို့ရအောင်ဒီဂျူးဖေးအောင်ဟာမွတ်စလင်တွေရဲ့ပတ်လည်မှာရှိနေတဲ့နေထားပေါ့နော်ပလီနဲ့လည်းတိတ်မဝေးဘူးဆိုတော့ဒီဂျူးဖေးအောင်ဟာကျွန်တော်တို့ငငယ်လေးကလေးကဒီဂျူးဖေးအောင်ကိုတော့ကင်ထားလားမွတ်စလင်ကတော့ကင်ထားလားဒီဟာကိုလူကာဖတာလောက်တာတယ်ဒါကိုစောင့်ရှောက်တယ်တန်ရှင်းကူညီဝိုင်းပေးတာကူညီနာပေါ်ဝင်ခြင်းအားလုံးကတော့မွတ်စလင်တွေဆိုတော့ဂျူးလူမျိုးနဲ့မွတ်စလင်တွေနဲ့နေထားမှာဘာသာယူဝါဒရကျွန်တော်ပြောရမယ်ဆိုရင်အင်မတန်နီးစက်တယ်ကျွန်တော်တို့ကကျွန်တော်တို့အတွေးခေါ်တွေကျွန်တော်တို့ရဲ့စာနေထိုင်စာဝတ်နေထိုင်တဲ့ပုံစံတွေကတော်တော်လေးနီးစက်တယ်ဂျူးနဲ့ဆိုတော့ပြဿနာဘာမှမရှိနောက်ရာဇဝင်ကပြောမယ်ဆိုရင်ဂျူးလူမျိုးတွေကအများဆုံးပြဿနာရင်ဆိုင်ခဲ့ရတာဥရောပမှာရင်ဆိုင်ခဲ့ရတာရှေ့လေဘက်မှာသူတို့မရင်ဆိုင်ခဲ့ရဘူးရာဇဝင်ကမရှိခဲ့ဘူးဂျူးတွေကိုနှိပ်ကွပ်တယ်ဆိုတာဆိုတော့ဂျူးတွေကနှိပ်ကွပ်ခံခဲ့ရတာဥရောပမှာပတ်ပတ်စံနှိပ်ကွပ်ခံခဲ့ရတယ်နောက်ဒီနေ့ပလက်စတိုင်းဘက်ကိုရောက်လာတဲ့ဂျူးတွေရတယ်ဒါယောပာနေပြီးတော့သူတို့ဖျက်ပြေးလာတယ်ခလုံးဘူးအတွက်ရောက်လာကြတဲ့ဂျူးတွေဒါပေမဲ့ဒီရောက်လာပြီးတဲ့နောက်ပိုင်းမှာသူတို့အနေထားတွေပြောင်းလဲလာတယ်ဒါကြောင့်ကျွန်တော်တို့ကဟိုဘလောက်ပဲလူမျိုးစုတစုကိုကျွန်တော်တို့ကထောက်ခံနေပါစေအားပေးနေပါစေအခြေခံသဘောတရားတစ်ခုကိုကျွန်တော်သိဖို့လိုအပ်တာကလူသားချင်းဆိုင်ရာအခုဟိုလူစိတ်လို့ပေါ့နော်ဘယ်လိုလဲလူချင်းနားလည်မှုရိုင်းပင်းကူညီမှုတနာညာတမှုဒီဟာတွေကိုကြော်လွှားပြီးကျွန်တော်တို့မျက်ကွယ်ပြုထားလို့မရဘူးဆိုတော့ဘလိုပဲဖြစ်လာပါစေပလက်စတိုင်းဘက်ကလည်းဟိုအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရသလိုအစ္စရေးဘက်ကလည်းအကြမ်းဖက်တာကိုကျွန်တော်လက်ခံလို့မရဘူးဆိုကလေးလူမမယ်လေးတွေကိုတပ်တာဖြတ်တာဒါတွေကကမ္ဘာရာဇဝင်မှုဖြစ်သွားပြီအခုဒီနေ့ UK မှာဆိုရင်တချို့အဖွဲ့တွေကနေပြီးတော့ဗြိတိန်အစိုးရကိုတရားစွဲဖို့အတွက်သတိပေးလာတယ်ဘလို့သတိပေးလာလဲဆိုတော့ဒါကအစ္စရေးကမကြခင်သူမကြမီလူမျိုးတွန်းတပ်ဖြတ်မှုတွေကိုသူကျူးလွန်မဲ့အနေထားတွေအရေးယုံနေနေရပြီအကဲဒီဟာတွေကိုအားပေးအားမြောက်ပြုလို့ခဲ့မယ်ဆိုရင်ဒါကလည်းရာဇဝင်မှုတစ်ခုဖြစ်တယ်ဆိုတော့ဒါကဒီနေရာမှာအစ္စရေးနဲ့ဂျူးနဲ့ကိုခွဲခြားပြီးမြင်ဖို့လိုတယ်ကျွန်တော်ပြောချင်တာပါလက်စတိုင်းနဲ့ဟာမတ်စ်နဲ့လည်းခွဲခြားပြီးမြင်ဖို့လိုတယ်အစ္စလာမ်ဘာသာနဲ့ဂျူးဘာသာနဲ့ဟိုဒီနိုင်ငံကြီးတွေကိုရောရှက်လို့မရဘူးဆိုတော့လူတယောက်ကဘယ်လောက်ထိပညာရည်ချင်းရှိလဲဆိုတော့သူ့ရဲ့စင်ကြေတုံတရားပေါ်မူတည်ပြီးကျွန်တော်သိနိုင်တယ်ဆိုတော့ဒီဟာပါဘာလို့ပြောလဲဆိုတော့ critical thinking ပေါ့နော်ဘယ်လောက်ထိဝေဖန်ဟိုခွဲခြားပြီးသုံးသပ်နိုင်တယ်လဲပေါ့ဟိုကျွန်တော်အမြင်ပြောရမယ်ဆိုရင်တော့ဘာသာတရားတိုင်းဟာကျွန်တော်တို့ကိုလူကောင်းတယောက်ဖြစ်လာဖို့လူစိတ်ရှိလာဖို့တော်တော်တွေအားလုံးကိုတနာညာတဲ့ဟိုစိတ်ထားဖို့အတွက်တုံသင်ဆုံးမလာတာဆိုတော့ဘာသာတရားကြောင့်လူတွေကိုတတ်မယ်ဆိုတာကဒါလွဲနေတယ်အကြောင်းအရာနှစ်ခုပဲရှိတယ်တစ်ခုကဒီလူတွေဟာအသိပညာမဲ့တာဖြစ်မယ်သို့မဟုတ်ဟိုဉာဏ်ရည်မမီတာလည်းဖြစ်နိုင်တယ်ပေါ့နော်ဒါမျိုးတွေကိုကျွန်တော်အားမပေးသေးဘူ
းဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ကိုကျော်ဝင်းအခုလို BOA Studio ကိုလာရောက်ပြီးတော့ကျမတို့တွေ့ဆုံမေးမြန်းမှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ဒါကတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုကြတာပါရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်။
တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။နိုင်ငံတော်မှလက်နက်ကိုင်ပဋိပက္ခတွေကျယ်ပြန့်နေချိန်ပြည်သူကတရားဝင်ရွေးချယ်တင်မြှောက်ထားတဲ့အစိုးရနဲ့လွှတ်တော်တွေမရှိတဲ့အချိန်မှာအာဏာသိမ်းစစ်ကောင်စီကကျင်းပပြုလုပ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA ရှစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားရဲ့တရားဝင်မှုနဲ့ငြိမ်းချမ်းရေးအတွက်အတိတ်ပဲရှိရလားဆိုတဲ့မေးခွန်းတွေပေါ်ထွက်နေပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသက်ချက်ကိုစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေပြည်သူကရွေးချယ်ထားတဲ့အစိုးရနဲ့လွှတ်တော်မရှိချိန်မှာအာဏာသိမ်းစစ်ကောင်စီကပြုလုပ်တဲ့ NCA အခမ်းအနားတရားဝင်သလားဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။အောက်တိုဘာ9ရက်နေ့ညမှာကချင်လွတ်လပ်ရေးအဖွဲ့ KIU ဌာနချုပ်အနီးကမုံလိုင်ခက်စစ်ဘေးချောင်စခန်းကိုစစ်ကောင်စီတပ်ကတိုက်ခိုက်ခဲ့လို့ကလေးငယ်73ဦးအပါအဝင်လူ29ဦးတေဆုံးခဲ့ရပါတယ်။အဲဒီနောက်တရင်တပတ်အကြာအောက်တိုဘာ15ရက်နေ့မှာတော့စစ်ကောင်စီဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ချင်းနှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားကိုနေပြည်တော်မှာချိန်ချိန်တဲကျင်းပပြုလုပ်တာတွေ့ရပါတယ်။တနင်္ဂနွေလုံးနေရာအနှံ့မှာလက်နက်ကင်တိုက်ပွဲတွေကျယ်ပြနေခြင်းကျေးလက်ဒေသတိုင်းရင်းသားဒေသတွေမှာစစ်ကောင်စီတပ်တွေကပြည်သူအိုးအိမ်စည်းစိမ်တွေကိုမီးတင်ရှို့လူတွေကိုပြစ်ခတ်တပ်ဖြတ်မှုတွေပြင်းပြင်းထန်ထန်ပြုလုပ်နေတာကြောင့်နေရစွန့်ခွာရသူစစ်ဘေးချောင်ပြည်သူနှစ်သန်းနီးပါးရှိနေခြင်းရုပ်စွာအစုံစစ်ကောင်စီရုံးဆိုင်ရာနေပြည်တော်နဲ့နမိတ်တဝိုက်မှာပါတိုက်ပွဲတွေပြင်းထန်နေခြင်းမှာ NCA နှစ်ပတ်လည်ပွဲကြီးကိုငွေအကုန်အကျများစွာခံပြီးလှုပ်တာဟာအတိတ်ပဲရောရှိပါရဲ့လားလက်တွေ့ရောကြပါရဲ့လားအနှစ်သာရရောရှိပါရဲ့လားဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်
NCA စာချုပ်ချုပ်ဆိုခြင်းရှင်းနေပြီအခမ်းအနားပြုလုပ်ပေမဲ့ NCA စာချုပ်မှာပါဝင်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေအားလုံးတက်ရောက်တာမတွေ့ရပါဘူး NCA မှာပါဝင်လက်မှတ်ရေးထိုးထားတဲ့အဖွဲ့10ဖွဲ့အနက်9ဖွဲ့သာတက်ရောက်တာတွေ့ရပါတယ်တက်ရောက်တဲ့အဖွဲ့တွေထဲမှာရွှေစစ်ဦးဆောင်တဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တဖွဲ့သားလက်လက်ကင်အင်အားရှိတာဖြစ်ပြီးတော့ကြံဖွဲ့တွေကအင်အားလောက်လောက်လားလားရှိကြတာမဟုတ်ပါဘူးဒါကြောင့်လဲအရင်ကငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာပါဝင်တက်ရောက်ခဲ့သူ MCA စာချုပ်မှာပအုပ်အမျိုးသားအဖွဲ့ချုပ် PNO ခေါင်းဆောင်တဦးအနေနဲ့ပါဝင်လက်မှတ်ရေးထိုးခဲ့သူဖြစ်တဲ့ခွန်မြင့်ထွန်းကနေပြည်တော်မှာပြုလုပ်ခဲ့တဲ့ NCA ရှစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားဟာစစ်ကောင်စီအနေနဲ့ NCA ကိုဗန်းပြပြီးတော့အတုအယောင်ငြိမ်းချမ်းရေးဖြစ်စဉ်နဲ့နိုင်ငံတကာကိုအသံကောင်းဟစ်ပြတာပါလို့ Burma News Network BNN ကိုပြောကြားခဲ့တာဖြစ်ပါ
လက်ရှိမှာပအိုးအမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ခွန်မြင့်ထွန်းကနိုင်ငံတကာအသီးသက်သေတွေရှေ့မှာပြည်သူလူထုရှေ့မှာ NCA စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာဖြစ်တယ်။အဲ့ဒီစာချုပ်ကိုဖျက်တာဟာစစ်ကောင်စီပဲ။ညီညာရေးလုပ်ငန်းစဉ်တစ်ခုလုံးကိုဖျက်တာဟာစစ်ကောင်စီပဲဖြစ်တယ်။ NCA စာချုပ်မှာနိုင်ငံကိုဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်။အဲ့ဒီအတွက်နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာဖြေရှင်းမယ်လို့ဖော်ပြထားတယ်။အာနာသိန်းနာနိုင်ငံရေးနည်းမဟုတ်ပါဘူးအစိုးရဘက်တစ္ဆာဖောက်တာအာနာသိန်းနာဟာ NCA စာချုပ်ကိုဖောက်ဖျက်တာပဲညီညာရေးလုပ်ငန်းစဉ်တစ်ခုလုံး NCA ဘာအတိုင်းအကောင့်ထဲပေါ်လို့မရတော့ဘူးတရားခဏ်ဟာစစ်ကောင်စီပါပဲလို့ BNN သတင်းဌာနနဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ် NCA ရှင်းနှစ်ပြည့်ပွဲအကြောင်းကို Asia Times ကနိုင်ငံတော်တစ္ဆာပေါက်များနဲ့ဖောက်ပြန်သူများရဲ့ငြိမ်းချမ်းရေးဟန်ရေးပြပွဲဆိုတဲ့ခေါင်းစဉ်နဲ့ဒီဗစ်မက်သီဆန်ရေးသားတဲ့ဆောင်းပါးတစ်ပုဒ်ကိုအောက်တိုဘာ16ရက်နေ့ကဖော်ပြခဲ့တာတွေ့ရပါတယ်။အဲ့ဒီဆောင်းပါးမှာဒီဗစ်မက်သီဆန်ကအောက်တိုဘာ15ရက်နေ့ကပြုလုပ်တဲ့ NCA နှစ်ပတ်လည်ပွဲဟာမင်းအောင်လှိုင်နဲ့ပလင်းတူဘူးစုတိုင်းရင်းသားလက်နက်ကင်ခေါင်းဆောင်များရဲ့ NCA စာချုပ်အသက်ဝင်နေသေးတယ်ဆိုတဲ့ဟန်ဆောင်ပွဲသာဖြစ်တယ်လို့ရေးသားထားပါတယ်။
ARR သတင်းဌာနကလည်းထိုင်ကုန်ကြီးတစ်လုံးနဲ့လေးပြည်တော် NCA ပွဲဆိုပြီးတော့စောင်းမတပုတ်ရေးပါတယ်။အောက်တိုဘာလ18ရက်နေ့ကဖော်ပြခဲ့တဲ့ ARR စောင်းမကအခုလိုရေးပါတယ်။ တနင်္ဂနွေနေ့ကနေပြည်တော်တွင်ပြုလုပ်သည့်တနင်္ဂနွေပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ရှစ်သိပ်ပြည့်အခမ်းအနားတွင်ထူးခြားသည့်ထိုင်ကုန်ကြီးတစ်လုံးချထားသည်ကိုတွေ့ရသည်အဆိုပါထိုင်ကုန်ကြီးသည်တခြားသောထိုင်ကုန်များထက်ပိုကြီးနေကာထိုင်ကုန်အလုံးဤရှေ့ကိုလည်းတည်တည်တသာထွက်နေသည်အာနာမသိမီရှေ့အစိုးရ20ကျင်းမာခဲ့သည့်ပွဲများတွင်ထိုကဲ့သို့မတွေ့ရပေအာနာသိစစ်ကောင်းဆောင်မင်းအောင်လိုက်ခမ်းမာတဲ့သို့ဝင်လာသည့်အခါတီးကြဖြစ်နေသောအဆိုပါခုံကြီးတွင်ဝင်ထိုင်လိုက်သည်အဆိုပါမြေခွင်းသည် NCA သမိုင်းတခြားပထမဆုံးမြင်ရသည့်မြေခွင်းလည်းဖြစ်နေသည်ကမ္ဘာအတွင်းရှိတခြားသောသူများထက်တမှုထူးကဲ့စွာတဦးရဲ့ပုံပုံပေါ်လွင်ထင်ရှားနေသောထိုင်ကုန်ကျဲကြီးကိုကြည်ကြအဖြစ်အာနာသိစစ်ကောင်းဆောင်တွင်ဓာတ်တူကြီးများ၏စိတ်ဓာတ်မရှိသည်ကိုထင်ရှားပေါ်လွင်နေပေသည်
။ဒါအပြင် NCA ပွဲတက်ရောက်သူများစုပေါင်းဓာတ်ပုံရိုက်ကြတဲ့အခါမှာလဲစစ်ကောင်စီဥက္ကဋ္ဌထိုင်တဲ့ခုံဟာအခြားသူများထိုင်တဲ့ခုံနဲ့မတူဘဲတီးကြဖြစ်ကခုံအလုံးတက်ပုံမြင့်တဲ့ခုံဖြစ်နေတာတွေ့ရပါတယ်။ဒါကြောင့်လေနိုင်ငံရေးအကဲခတ်တူကတိုင်းရင်းသားခေါင်းဆောင်တွေနဲ့ကြံတပြေးတဲ့တောင်မထိုင်နိုင်ဘဲနဲ့ဒီစစ်တပ်စီကဒီလိုစစ်ပိုလ်ချုပ်တွေစီကဒန်းတူညီမြရေးလို့ဒန်းတူကြီးတူရေးလို့ကိုပိုင်ပြားထားခွင့်တို့ကိုဘယ်လိုလုပ်ပြီးမျှော်လင့်နိုင်မှာလဲလို့မှတ်ချက်ပေးပါတယ်။နေပြည်တော်မှာပြုလုပ်ခဲ့တဲ့ NCA ပွဲ၈နှစ်ပြည့်အခမ်းအနားနဲ့ပတ်သက်ပြီးနိုင်ငံရေးဆောင်ပါရှင်တူကလည်းသူ့သဘောထားအမြင်ကိုအခုလိုပြောပါတယ်။
NCA ရှင်းနေမြောက်အခမ်းအနားကျင်းပနေခြင်းကိုကြည့်မယ်ဆိုရင်ဗျာတော့လက်နဲ့ကိုင်းပြီးပက်ကကျေပြန့်နေတဲ့ချိန်လူတို့ကနိုင်ငံရေးနီလန်ပျောက်ဆုံးနေတယ်လို့ယူဆနေခြင်းဖြစ်တဲ့အတွက်နိုင်ငံရေးဝိညာဉ်ပါမလာဘူးလို့ပြောချင်တယ်ဗျာပြောမယ်ဆိုရင်ဒီ NCA အခမ်းအနားမှာတော့ပစ္စုပန်တိုင်းပြည်ရဲ့အခြေအနေကိုတဲ့ဟာတာမျိုးမတွေ့ရသူအနာကအလားအလာကိုကြီးနှင်းတာမျိုးလည်းမတွေ့ရဘူးဒါနဲ့အတူနိုင်ငံရေးလုပ်ငန်းစဉ်လည်းပါမလာဘူးဒါကြောင့်ကျွန်တော်အမြင်ပြောရရင်တော့ဗျာဒီရှင်းနေမြောက် NCA အခမ်းအနားပေါ့နိပတ်တဲ့အခမ်းအနားလက်တွေ့မှာနိုင်ငံရေးရအကျိုးသက်ရောက်မှုရှိမယ်လို့ကျွန်တော်တော့မမြင်ဘူးပေါ့နော
် NCA စာချုပ်ဟာအစိုးရလွတ်တော်စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါဝင်လက်မှတ်ရေးထိုးထားကြတာပါအခုချိန်မှာပြည်သူကရွေးချယ်ထားတဲ့တရားဝင်အစိုးရတရားဝင်လွှတ်တော်မရှိပါဘူးစစ်တပ်ကအာဏာသိမ်းထားချိန်ဖြစ်ပါတယ် NCA 7နှစ်ပြည့်ပွဲကိုအ धिक တိုင်းရင်းသားလက်နက်ကိုင်အင်အားစုကြီးတွေဖြစ်ကြတယ် KNU KIA SSP AA နဲ့ဝါအဖွဲ့တွေလည်းတက်ရောက်တာမတွေ့ရပါဘူးဒါအပြင် NCA 7နှစ်ပြည့်ပွဲကနေနိုင်ငံရေးလုပ်ငန်းစဉ်တွေထွက်ပေါ်လာတာလည်းမတွေ့ရပါဘူး။ဒါကြောင့်နေပြည်တော်က NCA နှစ်ပတ်လည်ပွဲဟာနိုင်ငံရေးအနှစ်သာရရှိတဲ့ပွဲမဟုတ်ဘဲဟန်ပြပွဲသာဖြစ်တယ်လို့ဝေဖန်ကြတာဖြစ်ပါတယ်။ပိုအမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းကတော့စစ်တပ်ကအာဏာသိမ်းတာဟာစစ်အာဏာရှင်စနစ်ပိုပြီးခိုင်ခိုင်မာမာနဲ့ကြဲကြဲပြန့်ပြန့်ထူထောင်ခြင်းလို့ချုပ်ကန့်ခြင်းလို့ဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေလိုချင်တဲ့အမျိုးသားရေးညီမှန်းချက်တွေဟာစစ်အာဏာရှင်စနစ်ရှိနေတဲ့၍မရနိုင်ပါဘူး။ဒါကြောင့်မိမိတို့ရဲ့အမျိုးသားရေးညီမှန်းချက်တွေရရှိနိုင်ဖို့ဆိုရင်စစ်အာဏာရှင်စနစ်ကိုဖျက်သိမ်းနိုင်ဖို့လိုပါတယ်လို့ဆိုပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုစောင့်ပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါ။အခုတော့ ISP မြန်မာမြင်ကွင်းချေနှက်စုအစီအစဉ်ကိုကြည့်ကြရအောင်ပါရှင်။အာဏာသိမ်းမှုအလွန်နိုင်ငံတော်မှအာဂရီလိုက်စားမှုတွေကကြဲကြဲပြန့်ပြန့်ဖြစ်နေပါတယ်။ဒီတစ်ပတ် ISP မြန်မာရဲ့မြင်ကွင်းချေနှက်စုအစီအစဉ်မှာဒီလိုအာဂရီလိုက်စားမှုတွေရဲ့အခြေအနေတွေကိုအချက်အလက်အခြေပြုပိုင်းခြားဖော်ပြထားပါတယ်ရှင်။
ဒီတစ်ပတ်မှာတော့ ISP ကပြင်ရပ်ဝန်းကနေနှစ်ပတ်တစ်ချိန်ဖြန့်ဝေပေးနေတဲ့ Inside Email အမှတ်25မှာဖော်ပြခဲ့တဲ့နိုင်ငံအနှံ့မှာလက်ပေးလက်ယူမှုတွေဘယ်လောက်ဖြစ်နေပြီလဲဆိုတဲ့အကြောင်းအရာကိုတင်ပြပါမယ်။ ISP မြန်မာရဲ့လူမှုစီးပွားအခြေအနေစစ်တမ်းအရအဂတိလိုက်စားမှုတွေကအာဏာသိမ်းမှုအလွန်နိုင်ငံတော်မှာကြဲကြဲပြန့်ပြန့်ဖြစ်နေပါတယ်။စစ်တမ်းကောက်ယူခဲ့တဲ့မြို့နယ်130ကို 64ရာခိုင်နှုန်းကနေ69ရာခိုင်နှုန်းအထိမှာအဂတိလိုက်စားမှုတွေရှိနေပါတယ်။ဒီလိုလက်ပေးလက်ယူမှုတွေဟာမြို့နယ်အစစ်စစ်ကောင်စီရုံးတွေမှာအများဆုံးဖြစ်ပါတယ်။ငွေကြေးကိုအဓိကထားလက်ထိုးကြတာပါ။ဒါအပြင်အရာရှိဝန်ထမ်းတွေကိုလက်ဆောင်ပစ္စည်းပေးရတာကဒုတိယအများဆုံးဖြစ်ပါတယ်။အခုနှစ်ဇူလိုင်လအတွင်းလေးလာချက်တွေအရစစ်တမ်းမြို့နယ်အားလုံးမိဘကလဝကရုံးတွေမှာလက်ပေးလက်ယူမှုတွေအများဆုံးဖြစ်နေပါတယ်။စီဘယ်တရားရုံးနဲ့အုတ်ချုပ်ရေးရုံးတွေမှာတော့အာဂရိလိုက်စားမှုဒုတိယအများဆုံးပါ။အဲ့ဒီရုံးတွေမှာလည်းငွေကြေးကိုလက်အဖြစ်ပေးနေရပါတယ်။ပညာရေးရုံးတွေမှာတော့လက်ဆောင်ပစ္စည်းကိုလက်အဖြစ်အများဆုံးပေးကြရပြီးအာဂရိမှုတတိယအများဆုံးပါ။မြို့နယ်အချို့မှာရွှေတဲ့ပစ္စည်းတွေကိုပါလက်ပေးလက်ယူအနေနဲ့အသုံးပြုကြတာပါ။တရားရုံးတွေမှာရွှေတဲ့ပစ္စည်းတွေကိုလက်အဖြစ်အဓိကပေးနေကြရပါတယ်။အခုနှစ်မေကျောင်းနဲ့ဇူလိုင်လတွေမှာဖျံမြမျိုးနယ်ကိုကူအထိရွှေတွေကိုလက်ထိုးနေရတာပါ။အုတ်ချုပ်ရည်မှုရုံးတွေမှာလည်းရွှေတွေကိုလက်ဖြစ်ပေးရမှုတွေရှိနေပါတယ်။ Transparency International ရဲ့တိုင်းတာမှုအရမြန်မာအဂတိလိုက်စားမှုညွန်ကိန်းဟာမြန်မာနေဆဲဖြစ်ပါတယ်။နိုင်ငံပေါင်း180မှာမြန်မာအဂတိလိုက်စားမှုအဆင့်က150ခွန်မှရှိနေပါတယ်။ ISB မြန်မာရဲ့စစ်တမ်းတွေအရအောက်ခြေအဆင့်ဝန်ထမ်းတွေရဲ့အငယ်စားအဂတိမှုတွေကိုမိမောင်းထိုးပြနေပါတယ်။ဒါအပြင်အထက်ဆင့်မူဝါဒပိုင်းကအကြီးစားအဂတိမှုတွေကလည်းညှပြနေသေးပါ။ဒုတိယပူချုပ်ကြီးငိုမြင့်ထွန်းနဲ့ဘုံမှုချုပ်ရန်တော်ဆိုးလို့ရဲ့အဂတိမှုကအထင်ရှားရှိနေပါတယ်။
ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ခဲ့တာပါအခုတော့မဲသန္နာကျော်ရဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြအောင်ပါရှင
်ကင်းရှင်ပြော်မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိများရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ဒေါက်တင်တင်စရီဖြစ်ပါတယ်
။ VOE Bamis သတင်းဌာနကကျွန်မအကြိုက်ဆုံးသတင်းဌာနဖြစ်ပါတယ်။ VOE ကဝန်ထမ်းအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်။ဆက်လက်ပြီးကြည့်ရှုနားဆင်အားပေးပါဦးမယ်။ VOE အောင်မြင်တိုးတက်ပါစေရှင်။တာဝန်ရှိသူတွေနဲ့ VOE ဝိုင်းတော်သားအားလုံးကျန်းမာရွှင်လန်းကြပါစေ။ကျေးဇူးအထူးတင်ပါတယ်။ဘေးရန်ခင်းကျန်းမာကြပါစေ
။ဟုတ်ကဲ့ပါ။ကျေးဇူးအထူးတင်ပါတယ်ရှင်။ဘေးကင်းကျန်းမာပါစေနော်။အဲ့တော့ရှင်တယောက်မေးလာတာကတော့ဦးကျော်ဇန်တာဦးဆန်ကျော်သားရဲ့မြမအေးဆွေးနွေးချက်အစီအစဉ်တစုတစည်းနဲ့နားထောင်ကြည့်ရှုလို့ရတဲ့နေရာလေးလမ်းညွှန်ပေးပါဦးနဲ့ရည်မိပါရဲ့နော်ဒီတော့ရှင်ရေးလာတာကျွန်တော်တို့စီမံကအန်ကယ်ဦးကျော်ဇန်တာနောက်ထပ်ကိုဆန်ကျော်ထွန်းဒီနာမည်နှစ်ခုကိုပေါင်းထားတော့ဦးဆန်ကျော်သားဖြစ်သွားတာဖြစ်ပါလိမ့်မယ်ဟုတ်ကဲ့ပါဒီတော့ရှင်ကိုကျွန်မဦးကျော်ဇန်တာရဲ့အစီအစဉ်တွေကိုဒီကျမတို့ရဲ့ VOA မြန်မာပိုင်း website burmese.voanews.com မှာတင်ထားတဲ့ website မျက်နှာကိုပို့ပေးလိုက်ပါရစေ။ရရှိလိမ့်မယ်လို့မျှော်လင့်ပါတယ်နော်။အခုလိုမျိုးသိချင်တာတစ်ခုခုရှိရင်လည်းဒီသောရရှင်တွေလိုပဲကျမတို့ရဲ့ Facebook Messenger စာမျက်နှာကနေပြီးတော့စာရေးပြီးတော့မေးလို့ရပါတယ်နော်။မြန်မာနိုင်ငံမှာတော့ chat box လို့လူပြောများတဲ့ဒီ Messenger စာမျက်နှာနေရာကနေပြီးတော့စာရေးပြီးတော့မေးနိုင်ပါတယ်။ရရှိနေနေစဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေအထွေထွေနောက်ပြီးတော့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါရစေ။အဲ့ဒီကစာတွေကိုလည်းကျွန်မအပတ်စဉ်တိုင်းတစ်ပုဒ်နှစ်ပုဒ်ဖော်ပြပေးနေပါတယ်နော်အချိန်ရရသလိုဒီတစ်ပတ်ရေးလာတဲ့သရရှင်တယောက်ကတော့ Facebook အကောင့်ကိုတော့လှုပ်ဝက်ပေးပါဗျာလို့ရေးလာတဲ့သရရှင်နိုင်ကိုဖြစ်ပါတယ်
။ကျွန်တော် VOA ကိုအမြဲအားပေးလျက်ပါအခုကျွန်တော်နည်းနည်းအကြံပြုချင်တာကကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပျက်ခဲ့တာတွေကိုသူများနိုင်ငံတကာတွေသိအောင်အင်္ဂလိပ်လိုတင်ပြပေးပါလားဗျာ မြန်မာနိုင်ငံအတွက်အကူအညီဖြစ်စေမလားလို့ပါကျေးဇူးတင်ပါတယ် VOA
VOA ကိုအမြဲတမ်းအားပေးပါတယ် VOA ဝိုင်းတော်သားတွေအားလုံးလည်းကျန်းမာပါစေတဲ့ပေးရဆုနဲ့ပြေးပါစေကျေးဇူးတင်ပါတယ်နော်ဟုတ်ကဲ့နိုင်ငံတကာကသိရှိအောင်လို့အင်္ဂလိပ်လိုပြောပြပါဆိုလို့သတင်းဌာနတွေအများကြီးပဲဒီနိုင်ငံတကာသတင်းတွေရောပဲဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နေ့စဉ်သတင်းဖော်ပြနေရတယ်ရှိတဲ့အတွက်ကြောင့်မလို့နိုင်ငံတကာကဒီသတင်းကိုစိတ်ဝင်စားစောင့်ကြည့်နေတဲ့သူတွေအကုန်လုံးမြန်မာအရေးနဲ့ပတ်သက်ပြီးတော့သိရှိကြပါတယ်နော်ကျမတို့ VOE ကလည်းဒီကျမတို့ VOE အင်္ဂလိပ်စာမျက်နှာမှာဒီအင်္ဂလိပ်ဘာသာစကားနဲ့ဒီသတင်းတွေကိုထုတ်ဝေတာဖြစ်ပါတယ်။အခုလိုအကြံပြုလာတဲ့အတွက်တော့ကျေးဇူးတင်ပါတယ်ရှင်။ကျမတို့ VOE ကနေ့စဉ်ထုတ်လွှင့်ပေးတဲ့သတင်းတွေပတ်စင်ကဏ္ဍတွေကိုနားဆင်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးသွားချင်ပါတယ်။အရှိလေပိုင်းဒေသမှာစစ်မီးတောက်လောင်နေချိန်မှာပဲအဲ့ပဋိပက္ခနဲ့ပတ်သက်တဲ့သတင်းတွေကိုလည်းမြန်မာသောရရှင်တွေအထူးစိတ်ဝင်စားတာတွေ့ရပါတယ်နော်။ပြီးခဲ့တဲ့သတင်းပတ်မှာထုတ်လွှင့်ပေးသွားတဲ့အဲ့ဒါနဲ့ဆွေးနွေးခဲ့အစီအစဉ်မှာဒီပဋိပက္ခနဲ့ပတ်သက်ပြီးတော့အဖြစ်မရှိသေးတဲ့စစ်မီးတော်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားတဲ့ဟာကိုကြည့်ရှုနားဆင်ပြီးတော့စာပြန်ရေးလာတဲ့သောရရှင်တယောက်ကတော့
မင်္ဂလာညချမ်းပါ VOE ဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေ။အခုညဆွေးနွေးတဲ့အက်ဒီတာဆွေးနွေးကမ်းမှာ Israel Palestine စစ်မီးတော်အကြောင်းသိကောင်းပါတယ်အလားတူပြည်တွင်းစစ်နှစ်ပေါင်း85နှစ်တိုင်လာပါပြီဒီနှစ်ပိုင်းကာလတွေမှာပိုလို့တောင်ဆိုးလာတဲ့မြန်မာစစ်မီးတောက်အတွက်ကိုအဖြေရှိပါရဲ့လားအဆင်ပြေတဲ့တည့်ရဲ့ဆွေးနွေးပေးပါခင်ဗျာကျေးဇူးတင်ပါတယ
်မြန်မာနိုင်ငံကမငြိမ်းသေးတဲ့စစ်မီးတောက်အတွက်အဖြေရှိပါသေးရဲ့လားဆိုတာဆွေးနွေးပေးပါတယ်ဟုတ်ကဲ့ပါအဲ့ဒါဆွေးနွေးခန်းကိုတင်ဆက်ပေးတဲ့အန်ကယ်ကျော်စံတော်ကိုပြောလိုက်ပါမယ်ရှင်စာရေးတဲ့အတွက်ကျေးဇူးတင်ပါတယ်ပြေဖြိုးသွယ်ဆိုတဲ့တော်ရှင်မေးလာတာတူတူလေးပါမင်္ဂလာပါ VOE ပေးစာပြန်စာပေးပို့ခြင်းနဲ့အေးကြီးစာလေးရေးမလို့ဘလို့ပို့ရမလဲပို့နည်းလေးလည်းအမှန်အမှားရှိရင်ပြောပါဦးနဲ့ဟုတ်ကဲ့ပါကျွန်တော်ကမက်ဆန်ဂျာကစာရေးလာတာဖြစ်ပါတယ်ရှင်အဲ့ဒီစာလေးရေးလာတဲ့အတိုင်းပဲအဲ့ညမှာကျွန်တော်စီကိုစာရေးလို့ရပါတယ်နော်ကျွန်မအဲ့မှာလည်းမက်ဆန်ဂျာကနေပြန်ပေးလိုက်ပါတယ်အဲ့လိုမက်ဆန်ဂျာမတုံးခြင်းဘူးအီးမေးလ်ကနေပို့ပေးခြင်းနဲ့ဆိုရင်တော့ bamis@voanews.com ဆိုတဲ့ကျွန်တော် VOE မြန်မာပိုင်းအီးမေးလ်လိပ်စာကိုစာရေးပြီးပို့လို့ရပါတယ်စလုံးပေါင်းက bumese@voanews.com ဖြစ်ပါလိမ့်ရှင် bumese@voanews.com နောက်တော့ရှင်တယောက်ကတော့အချင်းချခံနေရတဲ့နိုင်ငံခေါင်းဆောင်ရဲ့သတင်းတွေကိုပုံမှန်ဖော်ပြပေးပါ VOA လို့ပြောလာပါတယ
်မင်္ဂလာပါ VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကျန်းမာကြပါစေအမေစုရဲ့ကျန်းမာရေးသတင်းလေးကိုနေ့စဉ်ပြောပြပေးပါလို့တောင်းဆိုပါရစေတအားစိတ်ပူတယ်တရရတယ်လွန်နေဆိုတာထက်ပိုပါတယ်နောက်ပြီးတော့သမရကြီးနဲ့မန္တလေးစကိုင်းနဲ့မကွေးတိုင်းဝင်းကြီးချုပ်တို့ရဲ့ကျမရဲ့သတင်းတွေလည်းမပြတ်ကြားချင်ပါတယ်ရှင်အကောင့်ကိုတော့မဖော်ပြပါနဲ့နော်တော်လိုင်းရေးသတင်းတွေကိုစိတ်ဝင်စားသူပဲဖြစ်ပါတယ်အဆင်ပြေတယ်ဆိုရင်နောက်လည်းစာရရေးပါအောင်မယ
်ဟုတ်ကဲ့ပါနာမည်မဖော်ပြပါနဲ့ဆိုလို့နာမည်တော့မပြောလိုက်ပါဘူးဟုတ်ကဲ့ဒေါ်အောင်ဆန်းစုကြည်သတင်းတို့နောက်ပြီးတော့တခြားနိုင်ငံကောင်းဆောင်တွေရဲ့သူတို့ရဲ့ဒီအမိတ်ချမှတ်မှုတို့ပါတော့သတင်းတွေအားလုံးနောက်ပြီးတော့ကျမ်းမာရေးအခြေအနေပေါ့နော်ဒီသတင်းတွေကတော့ရှင်းရှင်းသလိုမျိုးကျမတို့အမြဲတမ်းဖော်ပြပေးတာဖြစ်ပါတယ်ရှင်အစီအစဉ်တွေကတော့အမြဲတမ်းစောင့်ပြနာစင်မှုအဆင်မပြေဘူးဆိုရင်လည်းဒီကျမတို့ရဲ့ဒီအင်တာနက်စာမျက်နှာဒီ Facebook စာမျက်နှာလူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့တော်တော်ပြီးတော့ကြည့်လို့ရပါတယ်နော်အဲ့လိုသတင်းတွေအကုန်လုံးကိုစာသားနဲ့လည်းဖော်ပြပေးတာဖြစ်ပါတယ်ဒါနဲ့သတင်းရှင်တွေလည်းကြားမှာပါနော်မိုးများရေကြီးပြီးတော့စပိုက်ခင်းတွေရေမြုပ်ပျက်စီးကုန်တဲ့သတင်းအဲ့တော့တော်ရရှင်တယောက်ကဥကိုလင်းဆိုတဲ့တော်ရရှင်မှာစပားပင်နဲ့ရေထဲကိုပြိုကျပြီးပျက်စီးနေတဲ့ Facebook ကဓာတ်ပုံနဲ့ post ကိုကျမတို့ကို messenger တွေကပို့လာပါတယ်ရှင်။စပားဆိုင်ပြမှုကိုအထူးအားကိုးနေရမြန်မာနိုင်ငံကတောင်သူလယ်သမားတွေအထူးထိခိုက်တဲ့ကိစ္စဖြစ်ပါတယ်။ရှင်ရဲ့ရင်ဖွင့်စာတွေကိုအခုရသလောက်အချိန်အတွင်းမှာဆက်ပြီးဖော်ပြပေးသွားခြင်းပါတယ်။ရွှေပြည်သားမှာကြုံတွေ့နေရတဲ့အခြေအနေတချို့ပါဆိုပြီးတော့သရရှင်တယောက်ရေးလာတာကတော့
ကျွန်တော်တို့ရွှေပြည်သားမှာတော့စကားဆတွေကစိုင်းကယ်တွေအတင်းသိမ်းအတင်းဖမ်းဘက်ထရီဆက်ပင်းနေလဲဖမ်းပြီးရင်သူတို့ကပြန်ရောင်းစားတယ်။တငယ်ချင်းတယောက်စိုင်းကယ်အဖမ်းခံရတော့အထဲမှာပတ်စံ3သိန်းထည့်ထားတာယူမယ်ပြောတော့မရဘူးတဲ့။စိုင်းကယ်ကိုပဲသိမ်းယူလိုက်တာဒီအကြောင်းအရာတွေကိုပြန်ပြောပြပေးပါခင်ဗျာ။
ရဲကဖမ်းလို့တန်ကြီးဆောင်ပြီးတော့ပြန်ရွေးမယ်ဆိုရင်တော့မှရွေးလို့မရပါဘူးသူတို့ကတခါတည်းတင်းယူလိုက်တာပါရောင်းစားခြင်းလို့ပါဆိုပြီးတော့
ဒီတော့ရှင်စာရေးပြီးတော့သူရဲ့ကိုရီကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင်အကယ်၍ဒီကိစ္စမှားတယ်ဆိုရင်လည်းမှားကြောင်ကျွန်တော်တို့စီကိုအထောက်အထားနဲ့တကွပြန်စာရေးပြီးတော့ဒီအတွေ့အကြုံကိုသိရတဲ့သူတွေပြန်ပြီးတော့ပြောပြနိုင်ပါတယ်เนาะတော့ရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်တီးမာရင်ရက်ချင်ပါတယ်ရှင်အားလုံးပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့အိုက်လိုက်လဲလဲဆန္ဒပြုပါတယ်เนาะဘာလို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတနာကျော်တင်ဆက်နေတာပါအခုလို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်ရှင်အခုတော့ကဘာတလွားထူးခြားစံပြသတင်းအစီအစဉ်ကိုကြည့်ကြရအောင်ပါကနေဒါနိုင်ငံမှာဉာဏ်ရည်တုဉာဏ်ပညာ AI သုံးပြီးတော့ပကြီးဆွဲတက်ဖို့စက်ရုပ်လက်တွေကိုတင်ပေးနေတာအသက်62နှစ်အရွယ်အိန္ဒိယအဖွားကိုအသက်9နှစ်ကလေးတွေနဲ့အတူမူလာရန်ကြောင်းတက်နေတာဒီလိုကဘာတလွားထူးခြားတဲ့သတင်းတွေကိုတော့မအီတန့်စင်နဲ့ကိုဝင်းခမောင်တို့ကပြောပြမှာပါရှင
်ဒီနေ့ဘွားကနေဒါပကြီးဆရာမတယောက်ကငင်းတူနည်းပညာ AI 3လေ့ကျင့်တင်ကြားပေးထားတဲ့စိတ်ရုပ်လက်တွေကိုသုံးပြီးပကြီးစီချင်နေပါတယ်အသက်9နှစ်အရွယ်ကစပြီးကွန်ပျူတာကုဒင်းလေ့လာခဲ့တဲ့ဆူဝမ်ချုံကပကြီးဆီယာမမလုပ်ခင်တော့က MIT မြေပညာတက္ကသိုလ်မှာသူတည်တည်လုပ်ခဲ့တာပါပကြီးလက်ရာတွေကိုလေ့လာပြီးတော့ဉာဏ်ရည်တူကပြန်ပြီးတော့ဖန်တီးနိုင်အောင်လို့ကွန်ပျူတာဆော့ဖ်ဝဲကိုသူကသင်ပေးထားပါတယ်သူဖန်တီးထားတဲ့စေယုတ်လက်တွေကအစပိုင်းမှာတော့သူဆွဲတဲ့အတိုင်းပဲလိုက်ဆွဲတက်ပေမဲ့လည်းအခုတော့စေယုတ်လက်တွေကိုယ်တိုင်ဖန်တီးတဲ့စမ်းသစ်တဲ့ကောက်ချောင်းတွေကိုရေးဆွဲတက်နေပါပြီပကြီးဆီယာမချုံရဲ့လက်ရာတွေကိုအမေရိကန်ပြည်အောင်စုနယူးယောက်မြို့နဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တွေမှာပြသထားပြီးတော့သူ့ရဲ့တကူတော်ပြပွဲကိုတော့အောက်တိုဘာလ25ရက်နေ့ထိပြည်ထောင်နိုင်ငံလန်ဒန်မြို့တော်မှာပြသသွားမှာဖြစ်ပါလိမ့်ရှင်
ပညာလိုအိုးသည်မရှိဆိုတဲ့ဆိုယိုစကားတိုင်းအိန္ဒိယနိုင်ငံကအဖွားအိုတူဟာကလေးတွေနဲ့အတူကြောင်တက်နေပါတယ်အသက်62နှစ်အရွယ်အဖွားဆာလီမန်ကအသက်9နှစ်အရွယ်ကလေးတွေကြားမှာမူလာနန်းကြောင်တက်နေတာပါဘူလန်ရှာဟာခရိုင်မှာနေထိုင်တဲ့အဖွားဆာလီမန်ကိုခန်ချာစီအန်တီခန်လို့ချစ်စနိုးခေါ်ပြီးအသက်ကြီးပေမဲ့ပညာသင်စိတ်ရှိတဲ့ပေါ်ချီကျူးပြောဆိုကြပါတယ်စာဖတ်တတ်ပြီးခဏန်းတင်ချာရေးတွက်နိုင်တဲ့အတွက်ဝမ်းသာမိကြောင်အပွားကိုအန်ဒီခန်းကပြောပါတယ်သူ့အတန်းပေါ်တွေနဲ့အသက်အရန်ကွာပေမဲ့လည်းအများတန်းတူနေ့စဉ်ကြောင်တက်ပြီးဆီယာမမိသားတွေကိုစိတ်ဝင်စားဖြည့်ကြတယ်လို့အပွားကိုအန်ဒီခန်းရဲ့ဆီယာမကပြောပြီးအသက်ကြီးငယ်ခွဲခြားမနေပဲ ပညာလိုချင်တဲ့အဖွားအိုရဲ့စိတ်ဓာတ်ကိုဆရာမကချီးကျူးပြောဆိုခဲ့ပါတယ်ခင်ဗျာ
။ပြရနိုင်ငံခရုပတ်ဖရာကျောင်းသားကရှေးဟောင်းတူးဖော်နေရာမှာကွဲနေတဲ့ဥကောင်းကွန်12ခုကိုအောက်တိုဘာလ3ရက်နေ့ကတွေ့ရှိခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း 9,300 လုံးကတည်ရှိခဲ့တဲ့ Monte Grande ရှေးဟောင်းတူးဖော်ရေးနေရာမှာရှာတွေ့ခဲ့တာဖြစ်ပါတယ်။ဥကောင်းကွန်မှာရွှွင့်ရောနေတာကိုကြည့်ရင်ဒါဟာဇာပနထုံးတဲ့နဲ့မြုပ်နှံတဲ့နေရာဖြစ်နိုင်တယ်ဆိုပြီးပညာရှင်တွေကသုံးသပ်ကြပါတယ်။ဒါကြောင့်ဒီနေရာကအရေးပါတဲ့သူအမျိုးသားတစ်ယောက်နဲ့အမျိုးသမီးတစ်ယောက်တို့ကိုမြုပ်နှံတဲ့တင်းကြပ်ဖြစ်နိုင်တယ်ဆိုပြီးတော့သုံးသပ်ကြပါတယ်။ဒီဥကောင်းကွန်ရဲ့ဘေးနားမှာလူသွားတွေနဲ့လှုပ်ထားတဲ့ဆွဲကျူးဆွဲထားတဲ့စစ်တီကိုလည်းရှာတွေ့ခဲ့ပါလိမ့်။ခရုပတ်ပုံစံဖះเจ้าရဲ့အလဲကောင်းမှာဘာသာရေးဆရာတယောက်ရဲ့ကိုကိုရှာဖွေနေတဲ့ရှီဟောင်းသူတည်တနာလုပ်ငန်းစဉ်အတွင်းမှာအခုအယူကောင်းကိုတွေ့ခဲ့တာဖြစ်ပါလိမ့်။ပီရူးနဲ့အီကွေဒေါ်နိုင်ငံတို့မှာနှစ် 9,000 ကျော်ကထွန်းကားခဲ့တဲ့မာရနွန်ဂျင်းချင်းမှုကိုလေးလာတဲ့သူတည်တနာလည်းဖြစ်ပါလိမ့်ရှင်။
2024မတန်ဆွမ်းအိုလံပစ်အခစားပွဲတွေအတွက်လက်မှတ်ရောင်းမှုမစတင်ခင်မှာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကဘိန်းတက်ကလတ်တိုင်းပေါ်ကနေဘတ်စကတ်ဘောပြစ်သွင်းကစားပြခဲ့ပါတယ်။2024အိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်အခစားပြိုင်ပွဲတွေကိုအင်ရှင်ဖြစ်ပြင်သစ်နိုင်ငံကလက်ခံကျင်းပမှာဖြစ်ပြီးအော်တိုဘာလဇန်မှာလက်မှတ်တွေစာရောင်းခဲ့တာလည်းဖြစ်ပါတယ်။ပြင်သစ်သမ္မတမက်ခရွန်ကမတန်ဆွမ်းစပွဲတင်တန်နစ်ပင်ပောင်းလည်းကစားခဲ့ပြီး2024မတန်ဆွမ်းအိုလံပစ်ပြိုင်ပွဲဝင်မဲ့ကစားသမားချို့ကိုနှုတ်ဆက်ခဲ့ပါတယ်။2024မတန်ဆွမ်းအိုလံပစ်ပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပခွင့်ရတဲ့အတွက်ဂုဏ်ယူကြောင်းနဲ့လက်မှတ်တွေကိုယူရို100အောက်၊အမေရိကန် $105 ဒေါ်လာအောက်နဲ့ရောင်းချသွားမှာဖြစ်ကြောင်းလည်းသမ္မတမက်ခရွန်ကပြောပါတယ်။မတန်ဆွမ်းအိုလံပစ်အခစားပွဲတွေကို2024ဩဂုတ်28ရက်နေ့ကနေစက်တင်ဘာ10ရက်နေ့ထိပါဝင်မှာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့ကဘာတလွားထူးခြားစံပြသတင်းတွေကိုမက်အီတန်စင်နဲ့ကိုဝင်းခမောင်တို့ကပြောပြသွားတာပါ။တနုငနီညာချန်း VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါရှင
်။ဒီစွန်းနဲ့ဟာမတ်စစ်ပွဲဟာရှေ့လက်ပိုင်းဒေသစစ်ပွဲဖြစ်ကျယ်ပြန့်လာမှာကိုစိုးရိမ်နေချင်မှာပဲ။စင်နေညာကနေတနုငနီနေစောပိုင်းထိအစ္စရေးတပ်ဖွဲ့တွေကဂါဇာကမ်းမြောင်ဒေသစီးရီးယားပြင်လေဗနွန်နယ်စပ်မှာပါတိုက်ခတ်ခဲ့ပါရယ်ဂါဇာကမ်းမြောင်မှာအစ္စရေးရဲ့ညဘက်လေကြောင်းတိုက်ခတ်မှုကြောင့်55ယောက်ထက်မနည်းသေဆုံးသွားတဲ့အကြောင်းဟာမတ်စ်အဖွဲ့ကပြောပါရယ်ဒီလက်စမန်းကအစ္စရေးမှာလူ1400လောက်သေဆုံးသွားခဲ့တဲ့တိုက်ခတ်မှုနောက်ပိုင်းဟာမတ်စ်တွေကိုပြစ်မှတ်ထားပြီးအစ္စရေးကပုံမှန်လိုလိုတိုက်ခတ်နေတာပါစီးရီးယားနိုင်ငံမှာတော့အစ္စရေးရဲ့မစ်ဆိုင်းဒုံးတွေကြောင့်ဒမက်စကန်မြို့တော်နဲ့မြောက်ပိုင်းအလက်ပိုမြို့တွေကလေရင်ဝင်းတွေရဲ့ပြေးလည်တွေပျက်စီးသွားတဲ့အကြောင်းနိုင်ငံပိုင်းစာနာသတင်းကဖော်ပြပါရယ်တခဲမှုကြောင့်လေဆိပ်ဝင်တန်းတူးသေဆုံးပြီးတူးတန်းရခဲ့တယ်လို့လေရင်ခီးစင်တွေကိုလည်းတခြားလေဆိပ်တခုကိုပြောင်းရွှေ့ပေးခဲ့ရတယ်လို့လည်းအာဏာပိုင်တွေကပြောဆိုထားပါရယ်ဒီချိန်ထဲမှာပဲဂျာမနီနိုင်ငံဘာလင်မြို့တော်နဲ့ဗြိတိန်နိုင်ငံလန်ဒန်မြို့တော်တို့မှာဂျူးစန့်ချင်ဝါရကိုကန့်ကွက်တဲ့အနေနဲ့ရောအစ္စရေးကိုထောက်ခံတဲ့အနေနဲ့ပါလူပေါင်းထောင်ချီစူဆန္ဒပြကြပါတယ်။ဒီချိန်ထဲမှာပဲအစ္စရေးကပိတ်ဆို့ဝိုင်းရံခံထားရတဲ့ဂါဇာဒေသကပါလက်စတိုင်းသားတွေကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းနိုင်ငံတကာမှာဆက်လက်ပေါ်ပေါက်နေတာပါ။မြန်မာနိုင်ငံခြေဆိုင်အွန်လိုင်းရာဇဝတ်ခိုင်းတွေရဲ့တားကောင်ဖြစ်ခဲ့ရတဲ့ထိုင်းနိုင်ငံသား120ကိုထိုင်းနိုင်ငံကနေထိုင်းနိုင်ငံကိုပြန်လည်လွှတ်ပြောင်းပေးဖို့နိုင်ငံတာဝန်ရှိသူတွေစီစဉ်နေတဲ့အကြောင်းထိုင်းသတင်းတွေမှာဖော်ပြပါရတယ်။တရုတ်နိုင်ငံနဲ့နေဆက်ရှမ်းပြည်နယ်မြောက်ပိုင်းလောက်ကိုင်းမှာအလွတ်လုပ်ဖို့ရာစုကိုင်းနေရဲ့သွေးဆောင်ဖျားယောင်းခံရတဲ့ထိုင်းနိုင်ငံသားအမျိုးသား90အမျိုးသမီး30ကိုဌာနေပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းထိုင်းနိုင်ငံဂျာယုန်ကြီးဌာနပြောခွင့်ရသူကချနာပထရာချော့ကိုကူကပ်ပြီးဘန်ကောက်ဖို့စတင်ကဒီနေ့ပဲဖော်ပြလိုက်တာပါ။မြန်မာနိုင်ငံဆိုင်ရာထိုင်းတန်မှတ်ကြီးကမြန်မာနိုင်ငံရဲ့ထဏနဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုဆက်သွယ်ပြီးထိုင်းနိုင်ငံသားတွေကိုပြန်လည်လွှတ်ပြောင်းပေးစီစဉ်နေတယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါ။ဒီကနေ့ညပိုင်းအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့ကိုရနိုင်ပါရှင်။ရုပ်သံအင်ဂျင်နီယာကတော့ Helen ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့Keller Williams ဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကတနုနေညချမ်းအစီအစဉ်ကို Lightometer 3251တို့ပြင် Lightometer 190 kHz 1905တို့ကနေထုတ်လွှင့်နေတာပါ။ VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါရှင်။